Welcome to the Voice of America in Burmese.
မင်္ဂလာပါရှင် VOA American တိုင်းရဲ့2019ခုနှစ်ဧပြီလ1ရက်တနင်္လာနေ့ညပိုင်းအစီအစဉ်တွေကို American ပြည်ထောင်စုမြို့တော် Washington ကနေတိုက်ရိုက်ထုတ်လွှင့်နေပါပြီ။လိုင်းဒိုမီတာ1925 32လိုင်းလက်မီတာ190အပြင် VOA ရဲ့ Facebook စာမျက်နှာ VOA Burmese News ကနေပြီးတော့လည်းနှာစင်နိုင်ပါရဲ့ရှင်။ကျွန်မခွာညိုပါခုညပိုင်းစီစဉ်တွေတာဝန်ယူပါမယ်ရှင
်ကျွန်တော်သားညိုပါတူရကီနိုင်ငံမှာတနင်္ဂနွေနေ့ကကျင်းပခဲ့တဲ့ဒေသနာယူကောက်ပွဲတွေမှာသမ္မတရီဂျက်ထေယက်အာဒူဝန်ရဲ့ပါတီကအကြီးအကျယ်ရှုံးနေခဲ့ပါတယ်နောက်မြောက်ကိုရီးယားခေါင်းဆောင်ကင်ဂျုံအမ်ရဲ့အဖေတူအမေကွဲအကူတော်သူကိုတပ်ဖြတ်မှုနဲ့တရားစွဲခံခဲ့ရတဲ့ဗီယက်နမ်လူမျိုးမျိုးသမီးကိုမလေးရှားတရားရုံးကနေပြီးတော့တေဒန်အစားထောင်ဒဏ်ချမှတ်လိုက်ပါတယ်ဒီလိုမျိုးနောက်ဆုံးရသတင်းတွေကိုကိုယ်နိုင်တဲ့အတူကြီးညာပေးသွားဖို့ရှိပါတယ်မခွာညို
ကောင်းပါပြီရှင်အဲ့လိုနိုင်ငံတကာသတင်းတွေပြီးနားဆင်ရမယ့်သတင်းလွှာတွေထဲမှာတော့ရခိုင်ပြည်နယ်ကစီရေးပြိပခါတွေကြောင့်စစ်ရှောင်ဦးရေဟာဘူးသီးတောင်တမြို့နယ်ထဲမှာတင်တထောင်ကျော်နေပြီဖြစ်ပါတယ
်ဘူးသီးတောင်တောင်ပိုင်းအဲဒီကမှရှိတဲ့ကျော်ပေါင်း20လောက်ကလူပေါင်းတထောင်ကျော်အကုန်လုံးထွက်ပြေးကုန်ပြီဘူးသီးတောင်ဆင်းခုံးတိုင်းကိုဒီတော့
ပြည်သူ့လွှတ်တော်ကိုယ်စားလှယ်ဦးအောင်တောင်ရွှေရဲ့ပြောပြချက်နဲ့အတူနားဆင်ရမှာပါအခုလိုစစ်ရေးတင်းမာနေတဲ့အချိန်မှာတိုက်ပွဲအကြောင်းထုတ်ပြန်တဲ့သတင်းတွေဟာမှားယွင်းတဲ့အကြောင်းရခိုင်တိုင်းရင်းသားလက်နက်ကိုင်အဖွဲ့ AA ကရောအစိုးရဘက်ကပါအပြန်အလှန်ဆွတ်ဆွဲနေကြပါတယ်လက်ရှိ NLD အစိုးရတက်တန်း3နှစ်အတွင်းသူတို့တိုးတက်အောင်ဆောင်ရွက်နိုင်ခဲ့သမျှအကြောင်းတွေနဲ့အတူတပ်မတော်ကိုအသေးရေးဖြတ်မှုနဲ့ထောင်ဒဏ်ငွေဒဏ်ချခံရသူကချင်အရေးတက်ကြွလှုပ်ရှားသူဒေါ်နံဘူးပြန်လွတ်လာပြီဆိုတဲ့သတင်းလွှာတွေနားဆင်ကြရမှာပါဒုတိယပိုင်းမှာတော့စီးပွားရေးဘလော့ဂါတွေပြောသမျှတက်တရောင်သတင်းလွှာနဲ့သူယုံကြည်ရာစတဲ့အစီအစဉ်တွေနားဆင်နိုင်ကြပါရဲ့ရှင်အခုရင်ဆုံးတော့တနင်္လာနေ့ညပိုင်းထိတ်တန်းရောက်နေတဲ့ဒေသတွင်းနဲ့နိုင်ငံတကာသတင်းတွေကိုကိုသားညုံဦးနဲ့ကိုရန်နိုင်တို့ပြောပြပါမယ်ရှင်
တူရကီနိုင်ငံမှာတနင်္လာနေ့ကကျင်းပခဲ့တဲ့ဒီတန်နရယူကောက်ပွဲတွေမှာသမ္မတရီဂျက်ထေယက်အာဒူဝန်ရဲ့ AKP ပါတီကအသီးသသာရှုံးနိမ့်သွားပါတယ်မြို့တော်အန်ကာရာအပါအဝင်နိုင်ငံတော်အရေးပါတဲ့မြို့တွေမှာရှုံးနိမ့်ခဲ့တာပါနိုင်ငံရဲ့အကြီးဆုံးအစ္စတန်ဘူမြို့မှာယူကောက်ပွဲရလဒ်ကိုတရားရဂန်လုံးပြည့်အောင်လို့အပိသက်မကျင်ညာသေးပေမဲ့တည်ဝင်ထုတ်ပြန်ပြီးတဲ့နောက်အကျိတ်နဲ့ဖြစ်နေပြီးတော့နှစ်ဖက်စလုံးကအနိုင်ရနေတယ်ဆိုပြီးတော့ပြောနေပါတယ်မဲလိန်ထံမှုအတွက်ရလဒ်အပြည့်မကျင်ညာသေးတာမို့လို့အတိုက်ခံဘက်ကနေပြီးတော့ဆွဆွဲနေပါတယ်သမ္မတအဒူဝန်ကတော့အခုတစ်ခါရွေးကောက်ပွဲတွေမှာသူ့ရဲ့ AKP ပါတီအထိနာခဲ့တယ်ဆိုတာကိုအသိမှတ်ပြုပြီးတော့ရွေးကောက်ပွဲရလဒ်ကနေရလာတာကိုသင်ခန်းစာယူမယ်ဆိုပြီးတော့အစ္စတန်ဘူမြို့မှာပြောသွားပါတယ်။နိုင်ငံရဲ့စီးပွားရေးတိုးတက်အောင်လုပ်ဖို့ကိုလည်းသူကကတိပေးပါတယ်။အန်ကာရာမြို့တော်မြို့တော်ဝင်ယာလူအတွက်မဲအများစုရည်တွက်ပြီးတဲ့အချိန်မှာအတိုက်ခံ CHP ပါတီရဲ့ကုစလေလောင်းက51ရာခိုင်နှုန်း AKP ပါတီရဲ့ကုစလေက48ရာခိုင်နှုန်းနဲ့အတိုက်ခံဘက်ကနေပြီးတော့အသာရနေတာဖြစ်ပါတယ်။အနိုင်ရနေပုံရတဲ့ Mansour Yavuz ကအများပြည်သူဝန်ဆောင်မှုတွေကိုအဓိကထားတိုးတက်အောင်လုပ်သွားမယ်ဆိုပြီးတော့ထောက်ခံသူတွေကိုမေကွန်ပြောခဲ့ပါတယ်။ Istanbul မြို့တော်မှာမဲစုစုပေါင်းရလဒ်ရဲ့ 98.5 ရာခိုင်နှုန်းကိုပဲရည်တွက်ထားပြီးတော့လောလောဆယ်အထိတော့နောက်ထပ်ရလဒ်တွေမထွက်သေးပါဘူး။မဲရည်ဖို့ကြံနေတဲ့နေရာတွေကတိုက်ခန့် CHP ပါတီကိုအမကန်ထောက်ခံတဲ့နေရာတွေဖြစ်ပါတယ်။တနင်္ဂနွေတိုက်တာရစီပင်ရွေးကောက်ပွဲတွေမှာတော့သမရအာဒူဝန်ရဲ့ AKP ညီမောင်အဖွဲ့က51ရာခိုင်နှုန်းကျော်အနိုင်ရထားပါတယ်ခင်ဗျာ။
ယူကရိန်းသမ္မတရွေးကောက်ပွဲမဲအီအတွက်ထောက်အလောက်ကိုဒီကနေ့ရေးတွက်ပြီးချိန်မှာတော့ဗော်လ်ဒီမီယာဇလင်စကီနဲ့ပက်ထရိုပိုရိုရှန်ကိုတို့ကရှေ့ကနေဦးဆောင်နေပါတယ်။ TV ရုပ်သံစီးရီးတွေမှာသမ္မတအဖြစ်တရုတ်ဆောင်တဲ့ဟာတာတရုတ်ဆောင်ဇလင်စကီကမဲအီအတွက်30ရာခိုင်နှုန်းနဲ့ရှေ့ကနေဦးဆောင်နေတယ်လို့ဗိုလ်ရွေးကောက်ပွဲကော်မရှင်ကကြေညာပါတယ်။လက်ရှိသမ္မတပိုရိုရှန်ကိုကတော့မဲအီအတွက်18ရာခိုင်နှုန်းနဲ့ဒုတိယအများဆုံးရထားပြီးတော့ဝန်ကြီးချုပ်ဟောင်းယူလီယာတီမိုရှန်ကိုကတော့13ရာခိုင်နှုန်းနဲ့တတိယနေရာမှာရှိပါတယ်ဒါကကြီးမားတဲ့အောင်ပွဲကိုဥတည်နေတဲ့ပထမခြေလှမ်းတစ်ရပ်ဖြစ်တယ်လို့ကနဦးမဲရလဒ်တွေထုတ်ပြန်ပြီးချိန်မှာဇလင်စကီကသတင်းတောက်တွေကိုပြောပါတယ်တကယ်လို့မဲရလဒ်တွေဒီတိုင်းဆက်ရှိနေပြီးတော့ဘသူမှမဲရည်အတွက်အများစုဖြစ်တဲ့ထပ်ဝက်ကြော်ကိုမရဘူးဆိုရင်တော့ဒီရွေးကောက်ပွဲပထမကြော်မှာအများဆုံးရရှိတဲ့နှစ်ယောက်ကဧပြီ21ရက်နေ့မှာကျင်းပမဲ့ရွေးကောက်ပွဲဒုတိယကြော်ကိုဆက်ပြီးတော့ပြိုင်သွားမှာဖြစ်ပါတယ်ခင်ဗျာ
ဗင်နီဇွဲလားနိုင်ငံမှာရက်30အတွင်းလက်ဆက်မီအလှည့်ကျပေးမဲ့အစီအစဉ်ကိုသမ္မတနီကိုလတ်မာဒူရိုကရုပ်မြင့်သံကြားပေါ်ကနေပြီးတော့တနင်္ဂနွေနေ့မှာကြေညာခဲ့ပါတယ်။နိုင်ငံမှာရေပေးဝေရေးနဲ့သေယူပို့ဆောင်ရေးလုပ်ငန်းတွေကိုကိုင်တွယ်ဖြည့်ရှင်းနိုင်ဖို့အတွက်မီအလှည့်ကျပေးမယ်ဆိုပြီးတော့သမ္မတကပြောကြားခဲ့ပါတယ်။ရက်ပေါင်း30ကာလအတွင်းကျောင်းတွေကိုဆက်ပိတ်ထားမှာဖြစ်ပြီးတော့မီအားချွေတာတဲ့အနေနဲ့အလုပ်ချိန်တွေကိုလျှော့ချမယ်လို့လည်းမာဒူရိုကပြောပါတယ်။နိုင်ငံမှာမကြခဏမီပြက်နေတာကိုမချိနဲ့ကြတဲ့ပြည်သူတွေကတံမုံတီးတာတွေအမိုက်တွေကိုလမ်းတွေပေါ်မှာမီးရှို့တာတွေကိုတနင်္ဂနွေနေ့ကပဲလုပ်ခဲ့ကြတဲ့အပြင်သမ္မတမာဒူရိုကလည်းအော်ဟစ်ဆဲဆိုတာတွေဖြစ်ခဲ့ပါတယ်။မိမလာတဲ့အတွက်ဟင်းချက်ပစ္စည်းတွေရေခဲတက်တာတွေထားမရ၊ဘန်တွေပိတ်လို့ငွေထုတ်လို့မရဖြစ်နေကြတဲ့ Caracas မြို့တော်ကအင်ရှင်မတွေကလည်းအတော့ကိုမချိမနဲ့တဲ့ဒေါ်လာထွက်နေကြပါတယ်။ အခုလက်စစ်တာပြတ်တောက်နေရတာဟာအမေရိကန်ရဲ့အဖြတ်မှောက်လောက်ရတဲ့ကြောင့်ဖြစ်တယ်ဆိုပြီးတော့တမရမာဒူကဆွဆွင်းနေပါတယ်သူကသူဂျာဖြတ်တမရအဖြစ်နဲ့ကြေညာထားတဲ့အတိုက်ခံခေါင်းဆောင်ဝမ်ဂွာယီတိုကတော့အစိုးရရဲ့လစ်လျူရှုမှုတွေစီမံခန့်ခွဲမှုညံ့ဖျင်းတာတွေကြောင့်မိတွေပြတ်တာဆိုပြီးတော့ပြစ်တင်ပါတယ်အစိုးရရဲ့အာဂတိလက်စားမှုတွေကြောင့်လက်ဆက်မီစနစ်ကြီးယူရင်းပျက်စီးနေတာဖြစ်ပြီးတော့ပြန်ပြင်ဖို့အတွက်အစိုးရမှာအစွမ်းစားကလည်းမရှိဘူးလို့ဝမ်ဂွာယီတိုကပြောဆိုခဲ့ပါတယ်ခင်ဗျာ
အမေရိကန်နိုင်ငံကအဓိကလေကြောင်းလိုင်းကြီးအတော်များများဟာအဲရိုဒေတာလို့ခေါ်တဲ့ကွန်ပျူတာစနစ်ချုပ်ရင်းမှုကြောင့်တနင်္လာနေ့အစောပိုင်းကလင်းပြန်သမှုတွေရာကြီးရဆိုင်သွားခဲ့ကြောင်း FAA American လေကြောင်းကြီးကြပ်ကွက်ကဲဌာနကပြောပါတယ်ကွန်ပျူတာစနစ်ချုပ်ရင်းမှုကြောင့် Southwest Delta American United နဲ့ Alaska လေကြောင်းလိုင်းတွေထိခိုက်ခဲ့တယ်လို့ American အခြေစိုက် CNBC သတင်းမှာဖော်ပြပါတယ်အစောပိုင်းကတခြားလေကြောင်းလိုင်းတွေနီးတူသူတို့ရဲ့လေကြောင်းလိုင်းမှာလည်းဤပညာပိုင်းဆိုင်ရာအခက်အခဲတွေရှိနေကြောင်း Southwest လေကြောင်းလိုင်းကပြောကြားခဲ့ပြီးတော့အခုအတန်မလွင့်ခင်လေးမှာပဲပြဿနာကိုဖြေရှင်းနိုင်တော့မယ်လို့ပြောကြပါတယ်။လေစိတ်ကနေထွက်ခွာပြန်သွားမှုရှိနေတဲ့လေရင်တွေဟာလည်းလေရင်ပြေးလမ်းပေါ်ကိုရောက်နေပြီးမှဂိတ်ပေါက်တွေရှိရာကိုပြန်လည်လာခဲ့ရတယ်လို့ဆိုပါတယ်။ Delta လေကြောင်းလိုင်းကတော့တနင်္လာနေ့အစောပိုင်းမှာကွန်ပျူတာစနစ်တစ်ခုလုံးရပ်ဆိုင်းသွားခဲ့ပေမဲ့အခုချိန်မှာအလုံးပုံမှန်ပြန်ဖြစ်သွားပြီးသွားပြီးတော့လင်းတွေဟာလည်းပုံမှန်အတိုင်းနှောင့်နှေးကြံ့ကြံ့မှုမရှိဘဲပြန်တန်းနေနိုင်ပြီဖြစ်တယ်လို့ပြောပါရယ်အမေရိကန်လေကြောင်းလိုင်းကတော့ Aero Data Computer စနစ်ကြောင့်တနိုင်ငံလုံးအတိုင်းအတာနဲ့လင်းပြန်တန်းမှုတွေကိုထိခိုက်သွားပေမဲ့အခုအချိန်မှာပုံမှန်ဖြစ်သွားပြီလို့ဆိုပါရယ် Alaska လေကြောင်းလိုင်းကလည်းသူတို့အနေနဲ့အလားတူအခက်အခဲတွေရင်ဆိုင်ခဲ့ရကြောင်းကြေညာချက်ထုတ်ပြန်ပါရယ်ပြီးခဲ့တဲ့သတင်းပတ်တုန်းကလေကြောင်းလိုင်းတွေကလင်းလက်မှတ် print ထုတ်တဲ့နေရာမှာအသုံးပြုတဲ့ Sabre Computer Software ချုပ်ရင်းမှုကြောင့်ဤပညာပိုင်းဆိုင်ရာအခက်အခဲတွေလည်းဖြစ်ပေါ်ခဲ့ပါသေးတယ်ခင်ဗျာ
ကန်တန်ညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီထိလိုင်းဒိုမီတာ19 kHz 1953ညလိုင်းဒိုမီတာ25 kHz 11803ညလိုင်းဒိုမီတာ32 kHz 9335နဲ့ပထမနာရီဝက်မှာလိုင်းလက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်ဘီယူရဘီယူအမေရိကန်တန်ကနေပြီးတော့နိုင်ငံတကာသတင်းတွေကိုဆက်လက်တန်လွှင့်နေပါတယ်ဂျပန်နိုင်ငံမှာတော့ဘီရင်သစ်နန်းတက်တဲ့ခါမှာရေးဝနန်းဆယ်လို့သတ်မှတ်ခေါ်ဆိုမယ်ဆိုပြီးတော့ဒီနေ့ထုတ်ပြန်ကြေညာလိုက်ပါတယ်နန်းဆွထုံးမဲ့ဒီလက်ရှိဘီရင်အာဟီတိုရဲ့တားတော်အင်ရှိမင်တာနောဟီတိုကမီလာတရက်နေ့မှာနန်းတက်တဲ့ခါမှာရေးဝနန်းဆက်ဖြစ်တဲ့ခေါ်သုံးနှုန်းမှုအစွဲကသတ်မှတ်လိုက်တယ်လို့ဝန်ကြီးချုပ်ရှင်ဇူအာဘေကကြေညာခဲ့တာဖြစ်ပါတယ်ရှီယောင်းဂျပန်ကဗျာဆောင်းဖြစ်တဲ့မာယူရှိုတဲမှာပါတဲ့စကလုံးတွေကဆင်းသက်လာတာဖြစ်တယ်လို့ဝန်ကြီးချုပ်အာဘေကပြောပါတယ်ဂျပန်ပြည်သူတိုင်းအနာဂတ်အတွက်ဖြုံးလှချက်ထားပြီးတော့အိမ်မက်တွေကိုကောင်းထည်ဖော်နိုင်ကြမယ်ဆိုတဲ့အထိတ်မှန်နဲ့ဒီနာမည်ကိုရွေးတာဖြစ်တယ်လို့သူကပြောပါတယ်။ဘီရင်သစ်နန်းတက်တဲ့ခါမှာနန်းဆက်သစ်နာမည်ကိုရွေးချယ်ဖို့တရုတ်ခန်းကြီးဂလဝင်စာပေနဲ့ဂျပန်စာပေဆိုင်ရာကျွမ်းကျင်သူတွေပါတဲ့အဖွဲ့တစ်ဖွဲ့ကိုဝန်ကြီးချုပ်ရှင်ဇိုအာဘေကခန့်ပြီးတော့နာမည်နှစ်ခုကနေပြီးတော့ငါးခုအစုပြုဖို့တောင်းဝန်ပေးခဲ့တာပါ။အခုရွေးချယ်လိုက်ဖြစ်တဲ့ရေးဝါဆိုတဲ့နန်းဆက်နာမည်မှာပထမစလုံးရေကကောင်းမွန်ခြင်းလှပခြင်းဖြင့်အစီအစဉ်တကျရှိခြင်းဆိုလို့အဓိပ္ပာယ်ရပြီးတော့ဒုတိယစလုံးဖြစ်တဲ့ဝါကငြိမ်းညာခြင်းတဟဇာတာဖြစ်ခြင်းဆိုတဲ့အဓိပ္ပာယ်ရပါတယ်တွဲလိုက်ရင်တော့ကံကောင်းခြင်းတာယာဝါပြောခြင်းငြိမ်းညာခြင်းတဟဇာတာဖြစ်ခြင်းဆိုတဲ့အဓိပ္ပာယ်တွေရပါတယ်လက်ရှိဒီဟေးဆေးနန်းဆက်ရဲ့ဘီရင်အသက်85နှစ်ရှိပြီဖြစ်တဲ့ဘီရင်အာဂီတိုဟာဧပြီလ30ရက်နေ့ကျရင်တော့နန်းဆွမ်းရမှာဖြစ်ပါတယ်ဒုတိယကမ္ဘာစစ်ပွဲကာလတွေကအုပ်စုခဲ့တဲ့ဖခင်ဟာရိုဟီတိုကွယ်လွန်သွားတဲ့1989ခုနှစ်မှာသူနန်းတက်ခဲ့တာဖြစ်ပါတယ်ဘီရင်အာကီဟီတိုဟာနှစ်ပေါင်း200အတွင်းဂျပန်နန်းဆက်မှာပထမဆုံးနန်းဆွမ်းမဲ့ဘီရင်လည်းဖြစ်ပါတယ်ခင်ဗျာ
မီလာတရက်နေ့ကစပြီးတော့ fentanyl ပေါင်းဆက်ပါဝင်တဲ့ဆေးဝါးတွေအားလုံးကိုကန့်သတ်ထိန်းချုပ်ဆေးဝါးစီးရင်မှာထည့်သွင်းမယ်လို့တရုတ်နိုင်ငံကတနင်္လာနေ့မှာပြောလိုက်ပါတယ် morphine ထက်အစအများစွာမူရစီတတ်တဲ့ fentanyl နဲ့ fentanyl ပေါင်းဆက်ပါဝင်တဲ့ဆေးဝါးတွေအလွန်ကြုံသုံးဆွဲမှုကြောင့်အမေရိကန်နိုင်ငံမှာနှစ်တိုင်းလူထောင်နဲ့ချီတည်ဆုံးနေရတာဖြစ်ပါတယ်အမေရိကန်မှာ fentanyl ကိုကန့်သတ်ထိန်းချုပ်ဖို့တောင်းဝန်ရှိသူတွေအချိန်တော်ကြာကလေးကစီရင်လုံဆောင်နေကြတာဖြစ်ပါတယ် fentanyl ကိုကန့်သတ်ထိန်းချုပ်ဆေးဝါးစီးရင်မှာထည့်သွင်းလိုက်တဲ့အတွက် fentanyl ပေါင်းစပ်ပစ္စည်းတွေနဲ့ပတ်သက်ပြီးအမေရိကန်ကစိုးရိမ်နေတဲ့အပေါ်ဖြည့်ရှင်းပြီးသွားပြီဖြစ်တဲ့အကြောင်းတရုတ်မျိုးသားမွေးဆေးဝါးထိန်းချုပ်ရေးကော်မရှင်ဒုတိယညွှန်ကြားရေးမှူးလျူယူဂျင်းကပြောပါတယ်တရုတ်နိုင်ငံက fentanyl နဲ့ပေါင်းဆက်ဆေးဝါးတွေကိုကန့်သတ်ထိန်းချုပ်မယ်ဆိုရင်ထင်ရှားတဲ့အပြောင်းအလဲတစ်ခုဖြစ်လိမ့်မယ်လို့သမ္မတ Donald Trump ကလည်းပြီးခဲ့တဲ့နှစ်အတွင်းကပြောထားပါတယ်ခင်ဗျာ
။နော်ကိုရီးယားခေါင်းဆောင် Kim Jong-un ရဲ့အဖြစ်အူမေကွဲအကူတော်သူကိုတပ်ဖြတ်မှုနဲ့တရားစွဲခံရတဲ့ဒီ Vietnam လူမျိုးအမျိုးသမီးကိုမလေးရှားတရားဝန်ကနေပြီးတော့တည်တံစာထောင်ဒဏ်3နှစ်နဲ့လေးလချမှတ်လိုက်ပြီဖြစ်ပါတယ်။ Don Tee Hung ဟာတည်တံထက်တက်တာတဲ့အပြစ်ဒဏ်ခံရဖို့ တည်စီနိုင်လောက်တဲ့အထိထိခိုက်နာကျင်စေမှုနဲ့ပြည့်ရှိကြောင်းသူဝင်ခံခဲ့တယ်လို့သူရဲ့ရှင်းလင်းတွေကပြောဆိုခဲ့တာဖြစ်ပါတယ်။2019ခုနှစ်ဖေဖော်ဝါရီလတွေကဖမ်းဆီးခံထားရတဲ့သူ့မှုတွေအနေနဲ့မလေးရှားဥပဒေအရမီလလောက်မှာထောင်ကလွတ်နိုင်တယ်လို့လည်းရှင်းလင်းကပြောပါတယ်။2019ခုနှစ်တုန်းကမလေးရှားနိုင်ငံကွာလာလမ်ပူလေဆိပ်မှာကင်ဂျုံနမ်ရဲ့မျက်နှာကိုအာယုံကြောထိခိုက်စေတဲ့စီးရီပေါ်ဝါနဲ့တုတ်ခဲမှုနဲ့ဒွန်တီထွန်းကိုမလေးရှားမှာဖမ်းဆီးခဲ့တာဖြစ်ပါတယ်။သူနဲ့အတူဖမ်းဆီးခံတရားစွဲခံရတဲ့အင်ဒိုနီးရှားနိုင်ငံသူစစ်တီအာရှီရှာကဒေါ်ဒီတရားလိုဘက်ကအမှုရုပ်သိမ်းခဲ့တဲ့အတွက်ပြီးခဲ့တဲ့လကပဲလွတ်မြောက်ခဲ့ပါတယ်။ကွာလာလမ်ပူမြို့တော်မှာရှိတဲ့မြောက်ကိုရီးယားတန်ယုံပတ်သက်နေတဲ့ဒီနိုင်ငံရေးလှုပ်ရှားမှုမှာဒီအမျိုးသမီးနှစ်ယောက်စလုံးတစ်စက္ကန့်ဖြစ်ရတယ်လို့သူတို့ရဲ့ရှင်းလင်းတွေကပြောကြပါတယ်။ကင်ဂျုံနမ်ဟာမြောက်ကိုရီးယားကောင်းဆောင်မိသားစုမှာတာအကြီးဆုံးဖြစ်ပါတယ်။သူဟာနိုင်ငံခြားမှာနေထိုင်နေတာနှစ်ပေါင်းများစွာကြာနေပြီဖြစ်ပေမဲ့ကောင်းဆောင်ဖြစ်တဲ့ကင်ဂျုံအွန်းရဲ့အာဏာကိုချင်းချောက်နိုင်သူဖြစ်နေများကရှုမြင်ထားကြတာပါ
။ဒီဘောနိုင်ငံတောင်ပိုင်းမှာအင်အားဖြင့်မုံတိုင်းကြောင့်မုံတိုင်းတိုက်ရလမ်းတစ်ကြောင်းတစ်လျှောက်အင်းဒီပြစီးသစ်ပင်နဲ့ကျိုးပြတ်ခဲ့ပါတယ်။တနင်္ဂနွေနေ့နောင်ပိုင်းမှာတိုက်ခတ်ခဲ့တဲ့မုံတိုင်းကြောင့်28ယောက်ထပ်မံသေးသုံးပြီးတော့900လောက်ဒဏ်ရာရသွားပါတယ်။လေအားပြင်းလွန်တာကြောင့်ကားတွေဂျုံထုမောက်ခုံဖြစ်ခဲ့သလိုဝေပြေးလမ်းမှလမ်းကြီးတစ်ခုပေါ်မှာလည်းဘတ်စကားတစ်စင်းလေတွန်းအားကြောင့်လမ်းပေးကျသွားခဲ့ပါတယ်။မုံတိုင်းနဲ့ခံခဲ့ရတဲ့နေရာတွေမှာအပျက်စီးတွေကြားခက်ခက်ခဲခဲခုန်ကြီးကယ်ဆယ်ရေးတွေလည်းလုပ်နေကြပါတယ်ခင်ဗျာ
။ပြည်သူ့နိုင်ငံရဲ့မြို့တော်လီမာမှာဒီနှစ်ထပ်ဘတ်စကားတစ်စင်းမိလောင်သွားပြီးတော့လူ20ထက်မနည်းသေဆုံးခဲ့တယ်လို့ပြည်သူ့နိုင်ငံတာဝန်ရှိသူတွေကပြောဆိုလိုက်ပါတယ်။ဆန်မာတီဒီပေါ်ရစ်ကဘတ်စကားမှတ်တိုင်မှာတနင်္လာနေ့ကဖြစ်ခဲ့တဲ့မီးလောင်ကျွမ်းမှုကြောင့်မလို့လူ၈ဦးထက်မနည်းဒဏ်ရာရရှိသွားခဲ့ပါတယ်။မီးကဘတ်စကားရဲ့အနောက်ကနေဆလောင်ခဲ့တာဖြစ်ပြီးတော့အလျင်မြန်ကိုပဲပြန့်နှံ့သွားခဲ့တယ်လို့မျက်မြင်သက်သေတွေကပြောကြပါတယ်။သေဆုံးသူအများစုဟာဘတ်စကားအပေါ်တပ်မှာရှိနေတဲ့သူတွေဖြစ်တယ်လို့အာဏာပိုင်တွေကတော့ပြောပါတယ်။အခုချိန်ထိတော့ဘတ်စကားပေါ်မှာလူဘယ်နှယောက်ပါတယ်ဆိုတာရှင်းလင်းလင်းမသိရသေးပါဘူး။အဲ့ဒီမီးလောင်သွားတဲ့ဘတ်စကားပေါ်မှာမီးလောင်ရင်နှိမ့်သက်တဲ့မိသက်ဘူးမပါဘူးလို့လည်းအာဏာပိုင်တွေကပြောပါတယ်။ဒီဘတ်စကားအားဆိုလို့ရှိရင်လီမားမြို့ကနေပြီးတော့မြောက်ပိုင်းမှာရှိတဲ့ချာလီယိုမြို့ကိုသွားနေတာဖြစ်ပါတယ်ခင်ဗျာ
။ Evila တည့်ရက်တနင်္လာနေ့ညပိုင်းထိတ်တန့်ရောက်နေတဲ့ဒေသတွင်းနဲ့နိုင်ငံတကာသတင်းတွေကိုကိုသားညိုဦးနဲ့ကိုရနိုင်တို့ပြောပြပေးခဲ့ကြတာပါ။အခုမြန်မာပြည်ဆိုင်ရာသတင်းလွှာတွေဆက်သွယ်မေးမြန်းချက်တွေတဲမှာတော့အရင်ဆုံးရခိုင်ပြည်နယ်ဘက်ကစီရေးပြိပက္ခနဲ့ဒေသခံတွေခန်းစားနေရတဲ့နောက်ဆက်တွဲအကြက်တဲတွေအကြောင်းကိုထုတ်လွှင့်ပေးသွားမှာပါ။မြန်မာတပ်မတော်နဲ့ရခိုင်လက်နက်ကိုင်အဖွဲ့ AA အကြားရခိုင်ပြည်နယ်တွင်းကမြို့နယ်တော်တော်များများမှာဒီကနေ့တိုက်ပွဲတွေထပ်ဖြစ်နေပါတယ်။ဒီအပိုင်းတိုက်ပွဲတွေကြောင့်ဘူးသီးတောင်တမြို့နယ်ထဲမှာတွင်စစ်ရှောင်းဦးရေ1000ကျော်နေပြီဖြစ်တဲ့အကြောင်းလွှတ်တော်ကိုယ်စားလှယ်တွေကပြောပါတယ်။စီရစ်တင်းမှာနေဆက်ရခိုင်ပြည်နယ်အတွင်းနောက်ဆုံးအခြေအနေတွေကို VOA မြန်မာပိုင်းသတင်းတောက်နိုင်ကွန်းအိမ်သတင်းပေးပို့ထားပါတယ်ရှင်
။ရခိုင်ပြည်နယ်မြောက်ပိုင်းဘူးသီးတောင်ရတိတ်တောင်မင်းပြားကြောက်တော်မြို့နယ်တွေဘက်မှာမြန်မာတပ်မတော်နဲ့ရခိုင်တပ်မတော်တွေတို့ဒီမနက်မှလည်းတိုက်ပွဲထပ်မံဖြစ်ပွားနေတဲ့အကြောင်းအေအေတာဝန်ရှိသူတွေနဲ့ဒေသခံတွေကပြောပါတယ်။ဒီနေ့တိုက်ပွဲဖြစ်ပွားနေတဲ့အချိန်တွေကိုတော့ရခိုင်တပ်မတော်ပြန်ကြားရေးတာဝန်ခံခိုင်တုခတ်ကအခုလိုပြောပါတယ
်ဒီနေ့နေရာ၃ခုလောက်မှာရှိတယ်ဗျတိုက်ပွဲကရတေတော်မျိုးနဲ့ကံမြင်ရွာနီးမှာဒီမနေ့မှာတိုက်ပွဲဖြစ်ပွားခဲ့တာရှိတယ်အမင်းလေးစီလောက်တိုက်ပွဲဖြစ်ပြီးတော့ဗမာစစ်တပ်ကနေပြန်ပြီးတော့တက်လာတော့တာရှိတယ်ဗမာစစ်တပ်ကအကြမ်းဖျင်းရတာရှိတယ်ဗျနောက်တစ်ခုကတော့မင်းကြောင်းမျိုးနဲ့ခြေကြောင်းပညာရဲ့အရှိတ်အဟတ်ဒီလေးမျိုးမျိုးနာကတောင်းတမ်းပုံမှာနေပြီးတော့တိုက်ပွဲပြင်းပြင်းထန်ထန်ဖြစ်နေတယ်ဒီနေ့ကစားပြီးတော့မစစ်တပ်ကနေပြီးတော့ခေါ်ရတာများပြီနဲ့ပြည်ပြည်မှာသူတို့ဒီထိုးစစ်ရှင်နေတာ။ဟိုနောက်ဒီနေရာကတော့ဒီမမေကတိုက်ပွဲဖြစ်ခဲ့တဲ့နေရာပေါ့နော်။ကြောက်ကုန်မြို့နယ်ထဲကဘလူးရှောင်းလာရဲ့တစ်ခက်ကပေါ့နော်။ရိုးရှောင်းရဲ့နောက်ခက်ကမှာရှိရဲ့အဲ့ဒီပေါ့ပြီးတောင်းတော့ကိုမရှိနေတာ။မမေကတော့ကျဲလေမြတ်မရှိနေလာပြီးတော့ဘုံကျဲတိုက်ခိုက်တာရှိတယ်။နောက်ပြီးတော့ဒီဟဲလီကော်ပတာမရှိနေတဲ့ဒီညနေပိုင်းမှာထားပြီးတော့တိုက်ခိုက်တာရှိတယ်။
ဒီကနေ့မနက်မှာဘူရီတောင်မြို့နယ်ကွန်းတောင်နဲ့စပါဒါချေးရွာကြားမှာလဲမြန်မာစစ်တပ်နဲ့အေအေဖွဲ့တို့တိုက်ပွဲဖြစ်ပွားနေတယ်လို့စီရီတောင်ချေးရွာအုပ်ချုပ်ရေးမှူးဦးကျော်တန်းကပြောပါတယ
်။လက်နက်ကြီးတန်ရောလက်နက်ငယ်တန်းကြားတဲ့စစ်တပ်တို့ကြားတာပဲရှင်။အနည်းငယ်လေးကျွန်တော်တို့ကြားတာကဟိုတန်ကိုတောင်လောယုံတော်ကလူတွေကလက်ကြီးဒီဘက်ကြီးလာကြတယ်
စနေနေ့ကနေဒီကနေ့ထိဖြစ်ပွားတဲ့တိုက်ပွဲပြစ်ခတ်မှုတွေကြောင့်ရွာသား2100ကျော်စီရီတောင်ရွာဘက်ကိုစစ်ရှောင်ရောက်ရှိနေတယ်လို့လဲဦးကျော်သန်းကဆက်ပြောပါတယ်။လက်ရှိဘူရီတောင်မြို့နယ်တစ်ခုတွင်းမှာပဲစစ်ရှောင်ဥယျာဉ်1000ကျော်နေပြီလို့စစ်ရှောင်ရေးကူညီပေးနေတဲ့ပြည်သူ့လွှတ်တော်ကိုယ်စားလှယ်ဦးအောင်တောင်းရှိကပြောပါတယ်
ဒီဘူးဒီတော်တောင်ပိုင်းအဲဒီကမှရှိတဲ့ရောပေါင်း20လောက်ကလူပေါင်း1000ကျော်အကုန်လုံးထွက်ပြေးကုန်ပြီ
တမရတော်တရင်မှပြန်ချရေးဖွဲ့တွဲဖက်တွင်မှုဘူမှုချုပ်စော်မင်းထွန်းကတော့ဒီကနေ့တိုက်ပွဲဖြစ်ပွားမှုအခြေအနေမသိရှိရသေးပေမဲ့မနေ့ကနှစ်ဖက်တိုက်ပွဲဖြစ်ပွားတဲ့အကြောင်းအခုလိုပြောပါတယ
်မနေ့ကတော့ကျွန်တော်တို့မြောက်ဦးဘက်မှာတော့ဖြစ်တာရှိပါတယ်မြောက်ဦးရဲ့အရှိမြောက်ဘက်မှာဆက်ပြီးဖြစ်နေတာလည်းရှိပါတယ်ဆောက်တော့ဘက်မှာတော့ကျွန်တော်တို့မနေ့ကကန်စောက်နေရာတစ်ပိုက်မှာဖြစ်နေတာရှိတယ်ဘူရီတော့ဘက်မှာတော့ဖြစ်တည်မှုကတော့ကျွန်တော်တို့ကတော့လာလှုပ်ရှားနေတဲ့အခွင့်အရေးကဖြစ်တည်မှုရှိတယ
်အဖက်တိုက်ပွဲတွင်ထိခိုက်မှုအခြေအနေကတော့တရင်မရရှိသေးဘူးလို့ဘူမှုချုပ်စော်မင်းတို့ကဆိုပါတယ်ရခိုင်ပြည်နယ်တွင်ဖြစ်ပွားနေတဲ့စစ်ရေးပဋိပက္ခမှာအရသားတွေနေထိုင်တဲ့ကြေးရွာတွေပေါ်ပြင်းမထန်တိုက်ခိုက်မှုတွေဖြစ်ပွားနေတာကြောင့်စစ်ဆောင်ရွာသားတွေစနစ်တကျတိုးပွားလာနေတာပါစစ်ရေးပဋိပက္ခကြောင့်ရခိုင်ပြည်နယ်ဗူဒီတောင်ကြောက်တော်မင်းပြားမြောက်ဦးရသိတောင်ဘုံနေကျုံမြို့နယ်နဲ့ချင်းမြင့်နယ်ပလဲဝါမြို့နယ်ဘက်မှာစစ်ဘေးရှောင်ဥယျာဉ်18,354ဦးရှိနေတယ်လို့အစိုးရဘက်ကနေထုတ်ပြန်ထားတယ်လို့မြေပြင်မှာစီးရင်ကောက်ယူနေတဲ့ရခိုင်တိုင်းတိုင်းမျိုးနွယ်များအစီယုံကတော့26,000ကျော်ရှိနေပြီလို့လဲအဖွဲ့တာဝန်ရှိသူတွေကပြောပါတယ်ခင်ဗျာ
။နိုင်ကိုရင်ပြောပြသွားတာပါရှင်။အခုလိုရခိုင်ပြည်နယ်တွင်းဖြစ်ပွားတဲ့ပြည်ပခါတွေနဲ့ပတ်သက်လို့ရခိုင်လက်နက်ကိုင်အဖွဲ့ AA ကသတင်းမှားတွေထုတ်ပြန်နေတယ်လို့တမ်ဘရဘက်ကဆွဲလိုက်ပြီး AA ဘက်ကလည်းသူတို့ပြောဆိုချက်တွေမှန်ကန်တယ်ဆိုတာစောင့်ကြည့်လေ့လာလို့ရတယ်လို့ပြောပါတယ်။နှစ်ဖက်အပြန်အလှန်ဆွဆွဲပြောဆိုနေတဲ့တိုက်ခိုက်မှုတွေအတွင်းမှာတော့အရက်သားတွေပြည်သူတောင်းနဲ့ချီအိုးအိမ်ဆွန့်ခွာထွက်ပြေးနေကြရတဲ့အကြောင်း VOA မြန်မာပိုင်းသတင်းတောက်ကိုဇော်ထက်ရန်ကုန်ကနေသတင်းပေးပို့ထားပါတယ်ရှင်။
တပ်မတော်ကအပြစ်မဲ့ရက်သားရခိုင်လူမျိုးတွေကိုပြစ်မှတ်ထားတပ်ဖြတ်တာတွေတိုက်ပွဲတွေလုံခြံဖန်တီးပြီးလက်နက်ကြီးတွေနဲ့တိုက်ခိုက်တာတွေကိုသတင်းဌာနတွေကစောင့်ကြည့်လေးလာမဆိုရင်ပူးပေါင်းဆောင်ရွက်ဖို့အသင့်ရှိကြောင်းရခိုင်လက်နက်ကိုင် AA အဖွဲ့ကသတင်းထုတ်ပြန်လိုက်သလိုတပ်မတော်ဘက်ကလည်း AA ရဲ့သတင်းမှထုတ်ပြန်တာတွေကိုဒေသခံတိုင်းသားတွေအနေနဲ့မယုံကြည်ကြဖို့လုံခြုံရေးအဖွဲ့ဝင်တွေကိုသတင်းပေးဖို့ကြေညာချက်ထုတ်ပြန်ထားပါတယ်2019ဇန်နဝါရီ4ရက်မှာ AA အဖွဲ့ကရဲစခန်း၄ခုကိုဝင်ရောက်တိုက်ခိုက်တာရန်ကုန်စစ်တွေလက်မှာမိုင်းထောင်တာဒေသခံတွေကိုချိန်ချောက်မမှန်သတင်းပြောဆိုတာဝါဒဖြန့်တာမျိုးရှိလာတဲ့အတွက်ကြိုတင်ကာကွယ်ရေးအနေနဲ့မတ်လ31ရက်ကကြေညာချက်ကိုထုတ်ပြန်ခဲ့ကြောင်းတပ်မတော်သတင်းမှန်ပြန်ကြားရေးအဖွဲ့တာဝန်ရှိသူဗိုလ်မှူးချုပ်စုံမင်းထွန်းကပြောပါတယ
်။ရွာသူရွာသားတွေအုပ်ချုပ်ရေးပိုင်းဆိုင်ရာတာဝန်ရှိတဲ့လူတွေတရားဥပဒေစိုးမိုးဆိုင်ဆိုင်ရာတာဝန်ရှိတဲ့လူတွေကိုချိန်ချောက်စာပို့တယ်၊ကြီးစံပါတဲ့ချိန်ချောက်စာတွေပို့တယ်။ဒါပေမဲ့လက်တွေ့မှာလက်ပတ်ကျဖြတ်ခဲ့တယ်လက်တွေ့ပတ်ကျဖြတ်ခဲ့တော့ကြာကြဒီလိုရွာသူရွာသားတွေကိုအုပ်ချုပ်ရေးပိုင်းဆိုင်ရာတချို့တာဝန်ရှိတဲ့လူတွေကကြီးရတာကြောက်ရတဲ့ပုံမျိုးရှိတယ်ကြီးရတာကြောက်တဲ့ပုံမျိုးရှိတော့ကြာဒါကိုလောက်တော့ဒါကိုထွက်ပေးပါဒါဒီလိုမျိုးပြောမယ်ဆိုရင်ပြောနေရတဲ့ပုံမျိုးရှိပါတယ်အမှန်တရားဆိုပါတယ်လေပြောနေရတဲ့ပုံမျိုးရှိတော့ကြာဒါတွေကိုကျွန်တော်ကကြိုတင်ကာကွယ်ဖို့ကြာထုတ်ပြန်ထားတဲ့ပုံစံဖြစ်ပါတယ
်မလာ29ရက်နေစွဲနဲ့ထုတ်ပြန်တဲ့ AA အဖွဲ့ရဲ့ကြေညာချက်မှာတော့မြန်မာစစ်တပ်ကတိုက်ပွဲအတုတွေဖန်တီးပြီးရွာတွေကိုလက်နက်ကြီးလက်နက်ငယ်တွေနဲ့တိုက်ခိုက်တာဖမ်းဆီးနှိပ်စက်တာတွေဟာဖက်ဆစ်စံတဲ့လုပ်ရဖြစ်တယ်လို့ဖော်ပြခဲ့ပါတယ်။ရခိုင်ပြည်နယ်မှာရှိနေတဲ့မြေပြင်အခြေအနေတွေနဲ့ပတ်သက်ပြီးနိုင်ငံတကာအချက်အလက်ရှာဖွေရေးအဖွဲ့တွေနဲ့မီဒီယာသမားတွေကိုဖိတ်ခေါ်ပြီးပူးပေါင်းဆောင်ရွက်ဖို့အသိရှိနေကြောင်းလဲ AA ရဲ့သတင်းပြန်ကြားရေးတာဝန်ခံခိုင်သူခါက VOA ကိုပြောပါတယ်
။အေးဒါနေပြီးတော့ဒါရသရောင်ဆောင်ပြီးတော့ဇာနာတွေကပြည့်တဲ့အတွက်ကြောင့်မလို့သူတို့ကပြန်ပြရပါတယ်ဆိုပြီးတော့အဲ့လိုမျိုးပြောတယ်။ဒီဟာတွေဟာတကယ်လက်တင်မြေတွေမှာဘလတ်မှန်တယ်ဆိုတဲ့ဥစ္စာကိုဒါမီဒီယာတွေကိုယ်တိုင်သိနေရှင်းတာကျွန်တော်ကအခုကမီဒီယာအများစုကရန်ကုန်ကနေပြီးတော့တယ်လီဖုန်းဆက်ပြီးတော့မှအတင်းယူနေရတဲ့အခြေအနေမျိုးရှိတယ်။အများစုကပေါ့နော်သိရှင်းတယ်။အမှန်တိုင်းဆိုတာကအခုဒုက္ခရောက်ပြီးတော့ပြေးလာတဲ့လူတွေဒုက္ခသည်အားတွေမှာလည်းရှိတယ်။အဲ့ဒီလူတွေကိုနေပြီးတော့ခင်ဗျားတို့တကင်းထောက်တွေနေနဲ့လာပြီးတော့မေးကြပါကျွန်တော်တို့ကဖိုက်ခေါ်တာကိုခင်ဗျားတို့အေးတပ်ဖွဲ့တွေနဲ့နေပြီးတော့ကျွန်တော်တို့အတူလိုက်ပြီးတော့တကင်းယူမယ်ဆိုလို့ရှိရင်လည်းကျွန်တော်တို့ကတော့ welcome ပဲကျွန်တော်တို့နဲ့ဆက်စပ်တဲ့အပိုင်းပေါ်တော့ကောင်းဆုံးနေပြီးတော့အကူပေးသွားမယ်တကင်းထောက်တွေနဲ့ပတ်သက်ပြီးတော့ဒါမဲ့ဗမာစစ်တပ်ကဘာလုပ်မယ်ဆိုတဲ့ဥစ္စာတော့ကျွန်တော်တို့တာဝန်ယူနေ
ရခိုင်လက်နက်ကိုင် AA အဖွဲ့နဲ့တပ်မတော်နှစ်ဖက်တိုက်ပွဲအကြောင်းတင်းရှောင်းနေရတဲ့ဆက်ဆောင်ဦးရီဟာကြောက်တော်ရသိတောင်ဘူးတီတောင်မြောက်ဦးမင်းပြပုံသားကျွန်း6မြို့နယ်မှာ3000နီးပါးလောက်ရှိနေပြီလို့စစ်ရှောင်ကယ်ဆယ်ရေးလုပ်ငန်းတွေလုပ်နေရဲ့ဝင်းလက်ဖောင်ဒေးရှင်းဒါရိုက်တာခိုင်ကောင်းဆန်ကအတည်ပြုပါတယ်။မနေ့ကလည်းကြောက်တော်မြို့နယ်မှာတနေ့လုံးနီးပါးလက်နက်ကြီးပြစ်ခတ်မှုတွေရှိနေကြောင်းကယ်ဆယ်ရေးအဖွဲ့တွေကပြောပါတယ်။ AA အပါဝင်တိုင်းဒေသလက်နက်ကိုင်10ဖွဲ့နဲ့အမျိုးသားပြန်လည်တည်မြဲရေးနဲ့ညီညာရေးဘုတ်ဌာန NRPC မတ်လ27ရက်နေ့နေပြည်တော်မှာတွေ့ဆုံခဲ့ကြပေမဲ့လည်းရခိုင်ဘက်မှာတိုက်ပွဲတွေဆက်ရှိနေတာဖြစ်ပါတယ်။
ကိုစောထက်ပြောပြခဲ့တာပါရှင်။ရခိုင်ပြည်နယ်ဘက်ကစီရေးပရိပခါတွေစစ်ရှောင်ဒုက္ခသည်တွေရဲ့အရေးတွေကိုကျမတို့ရဲ့ VOA website လိပ်စာမှာအတန်ဖိုင်နဲ့နားထောင်လို့ရတယ်လို့စာသားအပြည့်အစုံကိုလည်းဖော်ပြပေးထားပါတယ်။ VOA ရဲ့ website လိပ်စာက burmese.voanews.com ဖြစ်ပါတယ်။ Facebook မှာဖတ်ချင်တဲ့ဆိုရင်တော့ Facebook လိပ်စာက voabarmisenews.com ဖြစ်ပါတယ်ရှင်။အခု NLD 3 နှစ်သက်တမ်းကာလအတွင်းဆောင်ရွက်ချက်တွေကိုကြည့်ကြရအောင်ပါ။ အမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ပါတီရဲ့လက်ရှိအစိုးရသက်တမ်း၃နှစ်အတွင်းအဓိကအခြေခံအဆောက်အဦတွေကိုဦးစားပေးဆောင်ရွက်ခဲ့ပြီးကျမ်းမာရေးပညာရေးနဲ့တိသိခံလဲရမည်ပြန်လဲရရှိရေးစတာတွေကိုလည်းဆောင်ရွက်ပေးနိုင်ခဲ့တဲ့အကြောင်းနဲ့ရွေးကောက်ပွဲဂရီတွေအကောင့်ထဲပေါ်ရေးကိုလည်းဆက်လက်ဆောင်ရွက်နေတဲ့အကြောင်း NLD ပါတီပြောခွင့်ရသူကပြောပါတယ်နိုင်ငံရေးတုံသက်သူတွေကတော့လူထုစီးပွားရေးပုံမကျဆင်းနေသလိုတိုင်းရင်းသားအရေးကိုထိထိရောက်ရောက်ဆောင်ရွက်နိုင်သေးတာမရှိကြောင်းထောက်ပြကြပါတယ်ဒီသတင်းကို VOA မြန်မာပိုင်းသတင်းတောက်ကိုမိုးစောရန်ကုန်မြို့ကနေသတင်းပေးပို့ထားပါတယ်ရှင်
ဟုတ်ကဲ့2015ခုနှစ်ရွေးကောက်ပွဲမှာတခဲနဲ့အနိုင်ရပြီးဖွဲ့စည်းခဲ့တဲ့အမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD အစိုးရတာဝန်ယူခဲ့တာဟာဒီနှစ်ဧပြီလ10ရက်နေ့မှာ၃နှစ်ပြည့်မြောက်ခဲ့ပြီဖြစ်ပါတယ်။ဒီကာလအတွင်းအစိုးရအနေနဲ့လေးထားဆောင်ရွက်ခဲ့တဲ့လုပ်ငန်းတွေကို NLD ပါတီရဲ့ပြောရေးဆိုခွင့်ရှိသူဒေါက်တာမျိုးညွန့်ကအခုလိုပြောဆိုပါတယ်
ဒီကတော့ကျွန်တော်အချိန်ကစောင့်ဝင်ကိုဦးစားပေးပြီးလုပ်ခဲ့ပါတယ်။လန်ဒရာဆေးစင်ကြီးရရှိနေနော်။အားကိုအဓိကစားပြီးလုပ်ခဲ့ပါလိမ့်။နောက်တစ်ခါကျွန်တော်တို့ဒီဌာနတွေဆိုရင်ကျန်းမာရေးနဲ့ပညာရေးဌာနကိုအဓိကဦးစားပေးပြီးကျွန်တော်ဆောင်ရွက်ခဲ့ပါလိမ့်။နောက်လေမိုင်းနဲ့ပတ်သက်ပြီးသိကြီးကလည်းအမြင်များပြန်လည်ရရှိနေတဲ့ကျွန်တော်တို့ဆုံးလုံးပေါ်ဒီချင်းအများကြီးပေးပြီးဆောင်ရွက်ခဲ့ပါလိမ့်။နောက်ကျွန်တော်တို့အူဂျင်းရဲ့ဝန်ကြီးချုပ်တက်သူအတွက်ကျွန်တော် GDP ဆက်ပါထုတ်တက်လာအောင်ကျွန်တော်လုပ်ခဲ့ပါလိမ့
်ရွေးကောက်ပွဲကတိကဝတ်တွေဖြစ်တဲ့တရားဥပဒေစိုးမိုးရေးကဏ္ဍမှာအာဂရိလိုက်စားမှုတိုက်ဖျက်ရေးမူရစ်စေဝါနှိမ်နှင်းရေးစတာတွေလှုပ်ဆောင်နေကြောင်းနဲ့ပြည်တွင်းငင်းချမ်းရေးကဏ္ဍမှာတော့ထင်ရှားတဲ့ရက်လက်တွေမရှိပေမဲ့အမျိုးသားရင်ကြားစေရေးကိုအစဉ်တစိုက်ဆောင်ရွက်နေတာကြောင့်တစ်ချိန်မှာတိုးတက်မှုရှိလာမှာဖြစ်ကြောင်းနဲ့ဖွဲ့စည်းပုံပြင်ဆင်ရေးကိုလည်းပြည်သူတွေရဲ့ဆန္ဒအရဆောင်ရွက်နေကြောင်းဒေါက်တာမျိုးညွန့်ကပြောပါတယ
်ကျွန်တော်ပါပီယာတောင်းပေးလိုက်တဲ့အစိုးရလို့ပြောတော့ဟာလာမယ့်ရွေးကောက်ပွဲတစ်ခုတည်းလို့လာကြည့်တာမဟုတ်ဘဲတိုင်းပြည်နဲ့ဒီမျိုးအတွက်ရည်ရှိအကျိုးရှိတဲ့ဖြစ်ပေကိုနိုင်ငံစည်းဝါးရေးလူမှုရေးသဘောပေါက်အောင်ကျင့်ပိနေရတာရဲ့ရှိတော့မောင်းလို့ရတယ်ဆိုတော့
နိုင်ငံရေးလေးလာသုံးသက်သူဒေါက်တာရံမျိုးသိန်းကတနင်္သာရီတိုင်းဒေသကြီးဝန်ကြီးချုပ်ကိုအရေးယူရာအပါအဝင်အာဂရိလိုက်စားမှုတိုက်ဖျက်ရေးဆောင်ရွက်တာအထွေထွေအုပ်ချုပ်ရေးဦးစီးဌာနကိုပြည်ထရေးဝန်ကြီးဌာနလက်အောက်ကနေပြည်ထောင်စုအစိုးရဝန်ကြီးဌာနယုံလက်အောက်ကိုပြောင်းရွှေ့တာအပြည့်ဟက်စာချုပ်ကိုလက်နက်ကင်နှစ်ဖွဲ့ပါဝင်လက်မှတ်ရေးထိုးတာပြည်ထောင်စုသဘောတူညီချက်အပိုင်း၁နဲ့၂ရရှိတာတွေဟာတိုးတက်မှုအဖြစ်သုံးသပ်ထားပါတယ်စီဘွားရေးပိုင်းမှာနိုင်ငံခြားယင်းဒီမြုံနာမှုတွေဝင်ရောက်လာမဲ့အနေအထားမျိုးမရှိကြောင်းသုံးသပ်ပြီးလူထုစီဘွားရေးအခြေအနေမြင့်တက်ဖို့အတွက်အခုလိုအကြံပြုထားပါတဲ
့စီဘွားရေးပိုင်းမှာတာမန်လမ်းပေါ်မှာကားမောင်းနေတဲ့လူတွေဖြစ်ဖြစ်ဈေးရောင်းနေတဲ့လူတွေဖြစ်ဖြစ်မေးလိုက်လို့ရှိရင်လွန်ခဲ့တဲ့၃နှစ်နဲ့နိုင်ဆိုင်ပို့ပြီးချက်တင်လာတယ်ဆိုတာကတော့ညှင်းမြရတဲ့ချက်ပဲအဲ့ဒီလိုချက်တင်လာတဲ့အခြေအနေပေါ်မှာလက်ရှိ NLD အစိုးရအနေနဲ့ဗျူဟာမြောက်ဆောင်ရွက်နိုင်မှုအားနည်းတယ်လို့မြင်တယ်အဲ့ဒီအခါကျတော့စီးပွားရေးပိုင်းကိုလာမဲ့လက်ချက်နှစ်နှစ်အတွင်းမှာဒီကပ်ပို့ပြီးတော့ဆောင်ရွက်နိုင်မှုလိုအပ်တယ်လို့မြင်တယ်။အဲတနည်းအားဖြင့်တော့ပြည်သူလူထုထမ်းပို့ထားတဲ့စင်းရဲဝဲတည်မှုဝင်တော့ဝင်ပို့ကိုတတ်နိုင်တဲ့များလျှော့ချနိုင်မဲ့ရည်တူဖြစ်ရှင်းချက်မျိုးတွေကိုလာမဲ့နှစ်နှစ်အတွင်းမှာပေါ်ဆောင်နိုင်မှုလိုအပ်တယ်လို့မြင်ပါတယ်။
ရှမ်းတိုင်းရင်းသားများဒီမိုကရေစီအဖွဲ့ချုပ် SNLD ပါတီကပြောရေးဆိုခွင့်ရှိသူဦးဆိုင်လိတ်က NLD အစိုးရရဲ့မျိုးသားပြန်လည်တင်ပြရေးမူဝါဒဟာတိုင်းရင်းသားလူမျိုးတွေတဲ့တမရော်အပေါ်အလေးတာနေကြောင်းအကျိုးဆက်အဖြစ်ရခိုင်ပြည်နယ်အရေးမှာနိုင်ငံတကာကဒေါ်ဆန်းစုကြည်အပေါ်ထောက်ခံမှုကြာဆင်းလာနေကြောင်းသုံးသပ်ထားပါတယ်
ကျွန်တော်တို့ဒီဘက်ပြန်ထမ်းခဲ့တဲ့ဒီမိုကရေစီခွင့်ရတောက်ချောက်တောင်းဆိုရင်းဆိုင်ဆိုင်ကျွေးဝင်နေတဲ့လက်ချင်းပြည်ရဲ့လူတွေနဲ့ရင်ကြားဆွေးရမယ့်အစားကိုသူကတတ်မလို့နဲ့ပဲပို့ပြီးတော့မှနီးဆက်သွားတာမျိုးကတော့လူလားအပ်တဲ့နေသားတစ်ခုကိုကျွန်းပို့ပြီးဖြစ်သွားတယ်ကြာ။ရခိုင်ရေးကင်းပေါ်ပေါက်လာတဲ့အချိန်မှာပို့ပြီးမှပြည်ရင်ထင်ရှားလာပါတယ်။အဲ့တော့ဒီအစိုးရရဲ့သုံးနှစ်ပြည့်အချိန်မှနေ့အဖြစ်တော့ကျွန်တော်တို့တိုင်းရင်းသားအတွက်ကတိတ်ကြီးညော်လဲစရာတိတ်ကြီးအားရစရာအနေထားတစ်ခုမှသူဖန်ပြီးပေါ်ဆောင်ပေးနိုင်ခြင်းမရှိသေးဘူးလို့ဆိုတော့တတ်လို့ပါတယ
်။နိုင်ငံရေးလေးလာသုံးသပ်သူတွေကတော့ NLD အစိုးရတာဝန်ယူမဲ့လက်ကျန်တက်တန်းကာလနှစ်နှစ်အတွင်းမှာတော့2008ဖွဲ့စည်းပုံပြင်ဆင်ရေးဟာအစိုးရလွှတ်တော်နဲ့ပါတီအတွက်ကြီးမားတဲ့စိန်ခေါ်မှုအဖြစ်ရှိနေတယ်လို့ဝေဖန်ထောက်ပြကြပါတယ်။
ကိုမိုးစောပြပြခဲ့တာပါရှင်အခုတခါတော့ကချင်အရေးတကြွလှုပ်ရှားသူတဦးရှော့ပေါ်ပစ်တန်နဲ့မကြခင်ပြန်လွတ်တော့မယ်ဆိုတာကိုပြောပြပေးပါမယ်ရှင်စစ်တပ်ကိုအသေးဖြတ်မှုနဲ့ထောင်ဒဏ်6လနဲ့ငွေဒဏ်ချ ခံထားရတဲ့ကချင်ငင်းချမ်းရေးလှုပ်ရှားသူ၃ဦးတည်းကဒေါ်နန်ဘူးဟာကျမ်းမာရေးကြောင့်တရက်ပိုင်းနဲ့ထောင်ဒဏ်လျှော့ပေါ်ပြီးပြန်လွတ်လာဖို့ရှိချိန်မှာထောင်ချခံနေရစေကချင်ခေါင်းဆောင်2ဦးအမှုသူတို့မှအပြစ်မရှိတဲ့အတွက်တရားဥပဒေလမ်းကြောင်းအတိုင်းပြည်ထောင်စုတရားလွှတ်တော်ရုံးကနေသမရအထိဆက်ပြီးတော့အယူခံဝင်သွားမယ်လို့အကျိုးဆောင်ရှေ့နေကပြောပါတယ်။မြကြီးနာကျင်းထောင်မှာလက်ရှိအကျဉ်းချခံထားရတဲ့ကချင်ခေါင်းဆောင်တွေကိုမနက်ဖြန်မှတွားရောက်တွေ့ဆုံဖို့ရှိပြီးသူတို့အပြစ်မရှိကြောင်းတရားဥပဒေကြောင်းအရတရားဝင်ရလတ်ထွက်လာနိုင်ရေးအဆောင်ကုံစ조사သွားမှာဖြစ်တယ်လို့အကျိုးဆောင်ရှေ့နေကပြောတာပါ။အသေးစိတ်ကိုတော့ဆက်သွယ်မေးမြန်းထားတဲ့မဆုမောင်ကပြောပြမှာပါရှင်။
ဟုတ်ပါတယ်ပြည်တွင်းစစ်ရက်တက်ရေးနဲ့စစ်ဘေးအသင့်ပြည်သူတွေလွတ်မြောက်ရေးဒေသခံပြည်သူထောင်ချီပါဝင်တဲ့လှုပ်ရှားမှုရဲ့ဥဆောင်ကော်မတီဝင်၃ဦးဖြစ်တဲ့ကိုလမ်ဆောင်ဦးဇော်ချက်နဲ့ဒေါ်နန်ဘူးတို့ကိုတပ်မတော်ရဲ့ဂုံတိတ်ခါညှို့နှံအောင်ဆန္ဒပြခဲ့ကြတယ်ဆိုပြီးရာဇသက်ကြီးပုံမှန်500အသက်ရေးဖြတ်မှုနဲ့သူတို့ကိုမြောက်ပိုင်းတိုင်းစစ်ဌာနချုပ်ဒုတိယပိုမှူးကြီးမျိုးမင်းဦးကတရားစွဲဆိုခဲ့တာပါကချင်ပြည်နယ်မြစ်ကြီးနားတရားရုံးကနေပြီးခဲ့တဲ့ဒီဇင်ဘာလ9ရက်နေ့ကထောင်နဲ့6လနဲ့ငွေနဲ့သူတို့ကိုချမှတ်လိုက်ပါတယ်ထောင်နဲ့4လကြာခံခဲ့ရပြီးတဲ့ကချင်ခွေလှူရှာသူဒေါ်နန်ဘူးကတော့ကျမ်းမာရေးအခြေအနေဆိုးရွားတဲ့အတွက်သူ့ကိုပြစ်ဒဏ်ချထားတဲ့6လအစားဧပြီလ9ရက်နေ့မှာတော့မြစ်ကြီးနားအချင်းတော်ကနေပြန်လည်လွတ်မြောက်ဖို့ရှိတယ်လို့ကိုလမ်ဆောင်ဦးစော်ချက်တို့ရဲ့အကျိုးဆောင်ရှေ့နေကြီးဦးမုံဆိုင်ထူးကအတည်ပြုပါတယ
်ဒေါ်နန်ဘူးကကိုလွတ်တာဆိုတဲ့နေရာမှာသူက6လဆိုတဲ့နေရာမှာသူကနေမကောင်းဘူးပြီးတော့အမျိုးသမီးလည်းဖြစ်တယ်အားနည်းတယ်ဆိုပြီးတော့သူ့ကို6လအစား4လလို့ဖြစ်တံပြောင်းပေးတာဧပြီ9ရက်မှ4လပြည့်မှာဟိုပုံမှယူအပြည့်မရှိလို့လွတ်တယ်ဆိုတာမျိုးမဟုတ်ဘူးအဲ့လိုမတုံ့တော့ဘူးကိုစောချက်နဲ့ကိုလုံးဆောင်ကြတော့ပြောင်းဝင်ပြည်တော်ပြောင်း6လအတိပဲနေရမှာကိုလုံးဆောင်နဲ့ကိုစောချက်ကကြတော့သူကဒီနယ်လွတ်တော်မှာသစုံပြာမိတ်ဒီချိန်နောက်ပုံစံကျွန်တော်တို့ကတပ်ပြီးခေါင်းစုထိတက်ဖို့ကျွန်တော်စားစမ်းနေတိုင်ပင်ဆွေးနွေးပြီးတာဒီနယ်မြေဖျားနယ်စပြီးတော့ကျွန်တော်စစီစဉ်တော့မယ်ဒါကကျွန်တော်တို့မျော်လင့်တဲ့အခြေအနေကရိုးရိုးလွတ်လာဖို့ဆိုတာထက်ကျွန်တော်တို့ကမတရားဒီအပြစ်မရှိဘဲနဲ့ခေါင်းချခံရတယ်ဆိုပြီးမှကျွန်တော်ခံယူထားတာကြောင့်မို့ကျွန်တော်ဒီပုံမှလွတ်အောင်ကျွန်တော်တို့ကစူးစမ်းတောင်းဖို့ကျွန်တော်တို့မျှော်လင့်ချက်ကအဲ့ဒါပ
ါဧပြီလ9ရက်နေ့မှာပြန်လွတ်မြောက်ဖို့ရှိတဲ့ငြိမ်းချမ်းရေးအတွက်လှုပ်ရှားသူဒေါ်နန်ဘူးကိုအမေရိကန်တပ်ရုံးကနှစ်စဉ်ချီးမြှင့်တဲ့အပြောင်းလဲအတွက်အမျိုးသမီးများစု Woman of Change Award ဆုရှင်2ဦးတည်းကတဦးအဖြစ်ရွေးချယ်ချီးမြှင့်ခဲ့ပြီးတော့ပြီးခဲ့တဲ့မတ်လ18ရက်နေ့ကပဲဂုံပြုအခမ်းအနားနဲ့ဆုပေးခဲ့တာကိုဒေါ်နန်ဘူးရဲ့ဖခင်ကြီး UN ဘောင်တော်ကသတိကိုစားလက်ခံရယူခဲ့ပါတယ်ဒေါ်နန်ဘူးအခုလိုပြန်လည်လွတ်မြောက်လာမှာကိုဝမ်းသာကြိုဆိုသလိုမိမိတို့ရဲ့ဒေသတွေစစ်မီးတွေငြိမ်းသက်နိုင်မှုငြိမ်းချစွာတောင်းဆိုခဲ့တဲ့ငြိမ်းချရေးလှုပ်ရှားသူတွေကိုအခုလိုမတရားပုံမှားတွေနဲ့တရားစွဲဆိုထောင်ချအပြစ်ပေးနေတာတွေရပ်တန့်စေလိုပါတယ်လို့ကချင်ဒုက္ခသည်အရေးကူညီပေးနေတဲ့ဒေါ်မယ်ရီတွန်ကပြောပါတယ
်လက်ဆောင်ခွင့်မင်းမီမှာပြေမှာအခုတတိတော့ဒီမလွတ်လာသေးဘူးဆက်လာမယ့်အချိန်မှာကျွန်တော်တို့အားလုံးဝမ်းသာကြိုဆိုဖို့ကျွန်တော်တို့ရှိပါရဲ့မတရားပဲနဲ့ဆက်ဆက်ထားတယ်ဗျာကျွန်တော်တို့လည်းအဲ့ဒီအချိန်ကြီးနဲ့တစ်သက်ဒီမှာတော့မြန်မာလူစိတ်ဆက်ပါလေဒီကစားစမ်းမှာသာမန်ဆိုင်ရာအကြီးကျယ်တာကျွန်တော်မပြောပေးကြပါရက်ကဒီကစားစမ်းမှာသာမန်ဆိုင်ရာနဲ့ပတ်သက်ပြီးမှဒါပြည့်လို့ရတာဖြစ်တယ်။ဒါကိုဒါမတရားမဖြစ်ဖို့ဆက်ဆံတယ်လို့ဒါတော့ကျွန်မမှမဟုတ်ဘူးပေါ့နော်။ဒီမှာမြစ်စင်းတော်တကောင်းဒီမှာရှိတဲ့ဒီလိုမျိုးတွေကအားလုံးကဆန့်ကျင်နေတာမတက်တာလို့ဆိုတဲ့ဟာမျိုးဖြစ်နေပေါ့လေနော်။ဆိုတော့အကြီးကျယ်တော့ကျွန်တော်တို့အရင်ကတော့ဒါနိုင်ငံတော်အတိုင်းအတာပုတ်ပါလေအများကြီးပြောရဲဒါရောက်ဒီထက်တော့ဘူးမရှိသေးရဘူးဆိုတော့ဒီဇိုင်းနိုင်ငံပေါ်တကယ်ဖြစ်လာဖို့ကြပါလက်ရှိအတိုင်းအတာပုတ်ကိုတော့မကောင်းပါဘူးเนาะကျွန်တော်တို့ကပုံထားလို့တော့ဒါတူတောင်းဝင်ပြီး
ဒီလိုမျိုးကချင်ငင်းရရေးလှုပ်ရှားသူတွေကိုထောင်နဲ့ချမှတ်လိုက်ခြင်းကလေးကလည်းအမေရိကန်ပြည်ထောင်စုအပါအဝင်နိုင်ငံတကာနဲ့ EU ဥရောပသမဂ္ဂတို့ဘာကပါလွတ်လပ်စွာဆန္ဒထုတ်ပေါ်ခွင့်နဲ့မြန်မာနိုင်ငံရဲ့ဒီမိုကရေစီပြုပြင်ပြောင်းလဲရေးလမ်းစဉ်ကိုများစွာထိခိုက်စေတဲ့လုပ်ရဖြစ်တဲ့ဆိုတာကိုချက်ချင်းဆိုသလိုသဘောထားကြေညာချက်တွေထုတ်ပြန်ခဲ့ကြတာဖြစ်ပါတယ်ရှင်
မဆုမဆုံဆန်းတင်ပြခဲ့တာပါရှင်။ကျမတို့ video ကနေထုတ်လွှင့်ပေးနေတဲ့အစီအစဉ်တွေနဲ့ပတ်သက်လို့စားရက်ကနေဝေဖန်ကြံပေးခြင်းနဲ့နားဆင်လို့တဲ့တေးသချင်းတွေတောင်းယူလို့ရဆိုရင် VOA American တန်မြန်မာပိုင်းအစီအစဉ်ရန်ကုန်စားရိုက်ကြီးစားရိုက်တစ်တာအမှတ်855ကိုစာရေးသားဆက်သွင်းနိုင်တယ်လို့ email လိပ်စာ burmese@voanews.com ကိုလည်းပေးပို့နိုင်ပါတယ်ရှင်။
VOA မြန်မာပိုင်းရဲ့အတန်လွင့်အစီအစဉ်တွေကိုဒီနေ့ကို9ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနက်7နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့
လိုင်းတို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းတို16 25 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါဖမ်းယူနားဆင်နိုင်ပါတယ်။ဒီည9နာရီအစီအစဉ်ပြပချင်းည10နာရီမှာလိုင်းတို့မီတာ25 32နဲ့လိုင်းလက်မီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kHz အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာညချမ်းပါရှင်။2019ခုနှစ်ဧပြီလ1ရက်တနင်္လာနေ့ညပိုင်းအစီအစဉ်တွေကိုလိုင်းဒိုမီတာ1925 32အပြင် VOA ရဲ့ Facebook စာမျက်နှာ VOA Burmese News ကနေပြီးတော့လည်းထိုက်ရိုက်နားဆင်နိုင်ကြပါတယ်။အခုည9နာရီခွဲကနေ10နာရီအထိထုတ်လွှင့်ပေးမယ့်အစီအစဉ်တွေကတော့စီးပွားရေးတက်တန့်ရောင်သတင်းလွှာနဲ့အတူသူယုံကြည်ရနဲ့တခါဘလော့ဂါတွေပြောသမျှအစီအစဉ်မှာနားဆင်ရမှာကတော့အဘကုမ္ပဏီကဟောလိဝုဒ်အကျော်မော်တွေနဲ့ပူးပေါင်းပြီး TV Plus ဆိုပြီး online ပေါ်ကနေရုပ်တံဝန်ဆောင်မှုတွေပေးတော့မယ့်အကြောင်းနားဆင်ကြရမှာပါ။အခုအရင်ဆုံးတော့စီးပွားရေးကဏ္ဍကိုနားဆင်ကြရပါမယ်ရှင်။မြမဆန်ကိုတရုတ်ဘက်ကကုန်စည်ဖလှယ်မှုစနစ်နဲ့တန်ချိန်၄သန်းဝယ်ဖို့ရှိနေပါတယ်။ပြီးခဲ့တဲ့နှစ်ကတရားမဝင်ကုန်သွယ်မှုနဲ့စံတန်ချိန်၂သန်းကျော်အထိတရုတ်ဘက်ကိုပို့နိုင်ခဲ့ပေမဲ့အခုတော့တရုတ်ဘက်ကပိတ်လိုက်တာကြောင့်အစိုးရချင်းညှိနှိုင်းမှုနဲ့စံပြန်ပို့နိုင်ဖို့အစီအစဉ်နေကြတာပါ။နေဆက်ကုန်သွယ်ရေးတွေကတော့တရုတ်မြန်မာနယ်စပ်ကုန်သွယ်ရေးမှာအစိုးရချင်းထိထိရောက်ရောက်ညှိဖို့လိုနေပြီလို့ပြောကြပါတယ်။စံစဘာကုန်စည်တိုင်းမူဆယ်ရဲ့ဒုတိယဥက္ကဋ္ဌဦးချမ်းသာဦးနဲ့ဆက်သွယ်မေးမြန်းပြီးဒီသတင်းပတ်ရဲ့စီးပွားရေးကဏ္ဍမှာမှတ်သိမ်းကြီးထိုက်ကတင်ပြထားပါတယ်ရှင
်။ဒီကနေ့တရုတ်ဆိုရနဲ့ညီနိုင်ထားတဲ့နေရာမှာဒီတန်ကျင်လေးလေးပေါ့နော်။နေဆက်ကနေပြီးတော့ပါတာစစ်တမ်းနဲ့ဘောနော်လက်မှတ်ထိုးကြည့်ကြည့်ကြည့်လက်မှတ်ထိုးဆိုတော့ရှိပါလေဗျာ
ပါတာစနစ်ဆိုတော့ဟိုဘက်ကနေပြီးတော့ကုန်ပြန်ရမှာပေါ့နော်အဲ့ဒါပေါ်လာရှင
်ကုန်ပစ္စည်းဖလဲစနစ်ပေါ့အဓိကအရှင်ကတော့သူတို့ဘက်ကနေကျွန်တော်ဘက်လွယ်တဲ့လေယာဉ်ဆုံးစက္ကရိယာတွေတမနီတွေပို့တက်စီမြောစာတွေပြီးရင်လက်စစ်ပစ္စည်းတွေပေါ့
ဒီတန်းချိန်၄သိန်းဆိုတာကခတိုင်းထွက်နေတဲ့ပမာဏနဲ့အတူတူပဲလားအ
ဓိကအပြရတော့တန်းချိန်၄သိန်းဆိုတာကဒီကျွန်တော်တို့နေဆက်မှာဆိုရင်အနည်းကဆိုရင်2သန်းကျော်လောက်ထွက်တာပေါ့နော်နှစ်တစ်စမာအဲ2သန်းနှစ်စမာ3သန်းလောက်ထွက်တာပေါ့အဓိကအဲ့ဒါကတော့ informal ပေါ့နော်ဟုတ်ကဲ့အဲတန်းချိန်၄သိန်းဆိုတာတော့ဒါတကယ်တမ်းပြောရင်တော့ပြောပါတော့တဲ့ပမာဏတော့မဟုတ်ဘူးပေါ့နော်
အဲ့တော့ဘယ်သူတွေတွင်းခွင့်ရပါမလဲတရုတ်ဘက်ကိုရောက်တော့
တရုတ်ဘက်ကိုကြတော့အဲ့ဒါကြတော့ကျွန်တော်တို့ဒီအဓိကအားဖြင့်သူတို့ကဒီနဲ့ဆိုရချင်းជីတူជីထိုးပြီးရင်သူကဂျာမန်ရှိချင်တဲ့ကုန်တဲ့ជីတူပြီးပေါ့ជីတူပြီးထိုးပါပါကြအ
ဲတရားမဝင်လို့ပဲသုံးရမယ်ထင်ပါတယ်နော်တရားမဝင်ပို့တာနဲ့ជីတူជីပို့တာရောက်တော့ရောဘယ်ဟာပို့တွက်ချစ်ကြိုက်ပါသလဲရှင်ကုန်တွေတွေအတွက
်ဖြစ်လာတဲ့အနေထားကလည်းအရင်ကကြတော့အာတရုတ်ကအစိုးရဒီလိုမျိုးပြင်းထန်မှုမရှိဘူးပေါ့နော်မရှိတဲ့အတွက်ကိုကျွန်တော်တို့ကအတိအကျအဖြစ်မနစ်ကဆိုလည်းခုနပြောလိုပဲတန်ရင်တန်းကျော်လောက်ပို့နိုင်တာပေါ့နော်ဟုတ်အခုကြတော့လေအဲဒီတရုတ်အစိုးရဘက်ကပြင်းပြက်လာတဲ့အတွက်ကိုအဲမြန်မာလူမျိုးတွေနဲ့ထပ်ပေါက်ရှာတာပေါ့နော်ထပ်ပေါက်ရှာနေကြမှာကြာတန်လေးသိန်းကိုသူတို့သဘောတူညီရတဲ့သဘောတရားဖြစ်တဲ့အတွက်ကိုအမှန်တကယ်တမ်းတော့ဒီဟို formal test နဲ့ informal ပုံများတာပေါ့ပြောရရင်လေနေဆက်မှာကြတော့
အခွန်ပေးရတာရောရှိလားမလားရှင်ဒီ G2G သွားတဲ့ဟာတွေရောက်တော့ရော
အဲ့ဒီဟာတော့ကျွန်တော်တို့အနေနဲ့တော့အသေးစိတ်ကြည့်ကြတော့မသိသေးပါဘူးခင်ဗျာ
G2G ပို့မဲ့ဟာက UMF CCI ကနေတဆင့်သွားမယ်ကုန်သေးတွေစီကိုလည်း UMF CCI ကနေတဆင့်မယ်ဖြန့်မယ်ဆိုတဲ့သဘောပေါ့နော်ဟုတ်ပါလားရှင
်အဓိကအဖြစ်ကတော့သူတို့ UMF CCI နဲ့အရင်ထိုးမယ်ပေါ့ပြီးတော့မှပဲဒီကျွန်တော်တို့စံသင်းပြုံးနဲ့ negotiate လုပ်ပြီးတော့ဘယ်လိုမျိုးပို့မလဲဆိုတဲ့ system တစ်ခုထွက်လာမှာပေါ့နော်ဟုတ်ကဲ့ဒါကြောင့်လဲဆိုတော့ကျွန်တော်တို့ဒီပါတာစစ်တမ်းဆိုရလဲ export ရှိလို့ import ကလည်းရှိအောင်ပါလေအဲ့ဒီအတွက်ကိုသူတို့ဘယ်လိုမျိုးဆက်လက်ပြီးတော့နှိမ့်ဆောင်ရမလဲဆိုတော့ တာဝန်ရှိတဲ့သူတွေကပို့ပြီးတော့ဆွေးနွေး discuss လုပ်ပါလိမ့်မယ်
။မူဆယ်နေဆက်ကုံတော်ရေးဘက်ကနေပြီးတော့ဟိုထွက်တဲ့ဆန်ပေါ့နော်ဆန်ကအခုရောက်တော့ရောဒါလုံးဝထွက်လို့မရဘူးဆိုတဲ့အနေအထားမျိုးဖြစ်နေပါသလားဒါမှမဟုတ်ပုံမှန်ထက်နည်းနည်းလျော့သွားတယ်သွားတော့သွားနေတယ်ဆိုတဲ့အနေအထားလားရှင
်အခုအနေအထားထွက်လို့မရတဲ့အနေအထားမျိုးပေါ့နော်ဟိုကျွန်တော်တို့ပုံမှန်အပြင်ဆိုရင်ဒါ April ရောက်ပြီပေါ့ April ဆိုရင်ဒါရောက်တော့မှာပေါ့နော် budget ကျွန်တော်တို့ကဒါအရာဆိုရင်ကျွန်တော်တို့ဒီမျိုးစတနေရာရဲ့နေတယ်ဟိုဒီစံတန်ကျင်ဆိုရင်အရင်နှစ်ကတည်းကတန်ကျင်6သိန်းလောက်ကို9သိန်းလောက်ကို6သိန်း9သိန်းလောက်ကိုနည်းသွားတဲ့သဘောမျိုးပေါ့နော
်တရဝင်းဖြစ်မှဒီကုံသွဲ့ရက်သေးကြမယ်ဆိုတော့အနေထားမျိုးဟိုလမ်းချောင်းမျိုးကိုများဥတီလာပါသလားရှေဦးချမ်းသာဦးဘယ်လိုမြင်ပါလဲ
ဟုတ်ကဲ့အဲ့လိုမျိုးပုံစံမျိုးတော့စားပြီးတော့အကောင့်တဲ့ပေါ်ဖြစ်လာပြီဆိုတဲ့သဘောတရားမျိုးရှိရပါတော့เนาะတကယ်နဲ့အပိုင်းကတော့ကျွန်တော်တို့ကစီးပွားရေးပြောနေတဲ့စီးပွားရေးပြောတာကောင်းပါအားကြောင့်လည်းဆိုတော့အကုန်လုံးကတော့ဆက်ဆက်နေတာပေါ့เนาะနိုင်ငံရေးရောစီးပွားရေးရောအကုန်လုံးကတော့တက်တက်ဆက်နေနေကြတာပေါ့
ကုံတွေရေးရောက်တော့အခုလိုတရားဝင်ပို့ရမယ်ဆိုတဲ့ဟာမျိုးကကုံတွေတွေအတွက်ပို့ပြီးတော့လွယ်သွားတာလားဒါမှမဟုတ်ခက်သွားတာလားကောင်းကျိုးဆူကျိုးပေါ့နော်ဦးချမ်းသာဦးဘယ်လိုမြင်ပါလဲ
အပွင့်လေးပြောရင်တော့ဒါကျွန်တော်တို့ကုံတွေဆိုင်ကပြောရင်တော့နှစ်မျိုးပြောလို့ရတာပေါ့နော်အဲကောင်းကျိုးကတော့အဲတရားဝင်လမ်းကြောင်းကသွားတာတော့နင်းမှန်လမ်းမှန်ပေါ့နော်အဲဆူကျိုးအနေနဲ့ကြတော့ကျွန်တော်တို့ကဒီအရှင်တို့ကကျွန်တော်မနစ်ကဆိုရင်တန်နှစ်တန်းကျော်သွားခဲ့တဲ့နေရာမှာဒီနေ့ဆိုရင်အများကြီးရောသွားခဲ့တန်ရင်ဆိုတော့ဒါကတော့ဆူကျူပေါ့နော်ဒီပြုတ်ဆိုးရတင်းတက်ပြီးတော့ဒီလိုမျိုးဟိုဖန်းစီနေနှုတ်ကွတယ်ကဲဒီပေါ့ကဲဒီဆိုတာတဲဆောင်ကပေါ့နော်မောက်ကိုတဲယူကတွေကရှင်းမြင့်သွားတယ်ရှင်းလုံးနဲ့တက်သွားတယ်အဲ့ဒီလုံဖြစ်တဲ့အတွက်ကိုအဲကျွန်တော်တို့ဒီဟိုရှင်းလုံးနေရကျကင်းပြရလေးပဲလောက်ရောင်းနေနေရမှာ130ဆိုတော့အဲ့လိုဈေးတွေကအခင်ခါတာပေါ့နော်အခင်ခါတဲ့အတွက်ကိုဒီတောင်သူတွေအတွက်ကအဲဒီအဓိကတောင်ကုန်းတွေတွေပေါ့နော်ကုန်းတွေတွေလည်းအရောင်းဝင်ရဆိုင်လူကြီးပါဖြစ်သွားတော့အကုန်လုံးပေါ့ supply chain တစ်ခုလုံးပေါ့နော်ဒီမှာပါဝင်တဲ့ကာလမကုလကူလီထမ်းတဲ့လောက်သားဆိုတာလောက်တိုင်းခွင့်လန်းနေပါသွားပြီးတော့ရှိကြလောက်နေပါသွားပါဘူ
းဒီတန်းချင်းနှစ်တန်းဆိုတာကဒါနင်းနေနောနောပမာဏမဟုတ်ပါဘူးဒီပမာဏကိုတရုတ်ဘက်ကလုံးဝမဝယ်ဘဲနဲ့ရပ်လိုက်တယ်ဆိုတာသူတို့ဘက်ကမလိုလိုလားဒါမှမဟုတ်တခြားအစားတို့တွေရှိလို့လားဘလို့အကြောင်းကြောင့်ပါလဲရှင
်ဟုတ်ကဲ့ဗျာဟိုညာတော့အဖြစ်သူတို့ကဒီနေ့ကတန်းချင်း၅လဲကျော်လောက်ကိုသူတို့ကဟိုလိုအပ်နေတာလीဟုတ်ကဲ့အဲ့ကြတော့သူတို့ကတခြားဘက်ကနေပြီးတော့ပြန်ပြီးတော့ဝယ်တဲ့သဘောဖြစ်လာတာပေါ့အ
ဲ့တော့အစိုးရဘက်ကထဲထဲဝင်ဝင်ညှိနှိုင်းတာမျိုးဝင်ပါတာမျိုးနေဆက်ကုံတို့ရင်းနဲ့ပတ်သက်ပြီးတော့တွေ့ရပါသလား
ဒါကျွန်တော်စီးပွားရေးအမြင်ကပြောရရင်တော့နိုင်ငံရေးနဲ့စီးပွားရေးကလည်းပတ်သက်ဆက်နွယ်နေအောင်နိုင်ငံရေးဆိုတာလည်းစီးပွားရေးဆိုတာနိုင်ငံရေးဖြစ်တဲ့အတွက်နှစ်နိုင်ငံ negotiation လုပ်ပြီးတော့ cut and date လုပ်ဖို့တော့လိုမယ်ထင်တယ်ဒါပေမဲ့အဲ့လိုမျိုးလုပ်တဲ့နေရာမှာလည်းရိုးစင်းတော့မဟုတ်ဘူးလည်း state level လောက်ကိုဒီတိုင်းဟိုနှစ်နိုင်ငံအဆင်ပြေပြေနဲ့ညီနိုင်နိုင်မှာပဲဟိုစီးပွားရေးကတရုတ်နဲ့ဆက်ဆံရေးကပိုကောင်းမယ်ခင်စီးပွားရေးမှာ
မတင်ကြီးထိုက်စီစဉ်တင်ဆက်ပေးနေတဲ့စီးပွားရေးကဏ္ဍကိုအင်္ဂါနေ့မနက်ခင်းမှနောက်တစ်ချိန်ပြန်ပြီးတော့နှာစင်နိုင်ပါလို့ရှင
်။ဘောရှိမဖျားလူလက်နှတ်တော်တဲ့ရွက်ောက်ပွဲဆိုတာဟာအခြေခံအကျဆုံးဒီမိုကရေစီခွင့်ရတရားဖြစ်ပါတယ်။ဒီမိုကရေစီစနစ်ကိုကူးပြောင်းနေတဲ့မြန်မာနိုင်ငံမှာရွက်ောက်ပွဲနဲ့ပတ်သက်ပြီးတော့အနာဂတ်ကိုခြေတမဲ့လူငယ်တွေကြားဘယ်လိုသဘောထားကြပါသလဲ။ဘယ်လိုမျိုးနားလဲကြသလဲ။ဒီမိကုန်းကိုဆွနေလို့ရတယ်။ဒါကြောင့်မလို့မြမလူငယ်နဲ့ရွေးကောက်ပွဲဆိုတဲ့ခေါင်းစဉ်နဲ့ဒီလာမယ့်အင်္ဂါနေ့ညဒိုင်လီလိုက်အစီအစဉ်ဆွနေသွားဖို့ရှိပါတယ်။ပါဝင်ဆွနေမြမလူသူတွေ VUE မြမပိုင်းကိုကိုယ့်ရဲ့တယ်လီဖုန်းနံပါတ်တွေကြိုတင်ပေးပို့ထားမယ်ဆိုရင်ဒိုင်လီလိုက်ဆွနေပွဲအစီအစဉ်စတဲ့အချိန်မှာခေါ်ယူမှာဖြစ်ပါတယ်။ ဒါမှမဟုတ်ကိုယ့်ရဲ့အမြင်ကိုယ့်ရဲ့ယူဆကိုစာနဲ့ဖြစ်စီအတန်ဖိုင်နဲ့ဖြစ်စီချုပ်တင်ပေးပို့ထားလို့လည်းရပါတယ်။ VOA မြန်မာဝိုင်းရဲ့ဖုန်းနံပါတ်က12323822554ဖြစ်ပြီးတော့အီးမေးလ်လိပ်စာက burmese@voanews.com ဖြစ်ပါတယ်။ပါဝင်ဆွေးနွေးမေးမြန်းလိုတဲ့သတင်းရှင်တွေကိုကြိုဆိုပါရစေခင်ဗျာ။
လာမယ့်အင်္ဂါညတိုက်ရိုက်လည်လံဆွေးနွေးခန်းအစည်းအဝေးမှာပါဝင်ဆွေးနွေးလက်ကြဖို့ထပ်မံဖိတ်ခေါ်ပါရရှင်။အခုမဆုမြတ်မွန်စီစဉ်ထုတ်လွှင့်ပေးနေတဲ့ဘလော့ဂါတွေပြောသမျှအစည်းအဝေးနားဆင်ကြရပါမယ်။ Apple နည်းပညာကုမ္ပဏီက TV Plus ဆိုပြီး online ပေါ်မှာကနေပြီးတော့ရုပ်သံဝင်ဆောင်မှုတွေပေးတော့မှာပါ။ Hollywood အကျော်မော်တွေနဲ့ပူးပေါင်းပြီး Apple ကိုယ်ပိုင်အစည်းအဝေးတွေကို TV Plus မှာထုတ်လွှင့်သွားမယ်လို့ကြေညာထားပါတယ်။ Netflix လို online streaming ဝင်ဆောင်မှုလုပ်ငန်းတွေရှိနေတဲ့အချိန်မှာ Apple TV Plus ကသူများထက်ပိုပြီးထူးခြားအောင်ဘလောက်ပိုလုပ်လို့ဖို့လိုသလဲဆိုတာကိုမဆုမြတ်မောင်ကဘလော့ဂါတွေပြောသမျှအစည်းအဝေးမှာတင်ပြထားပါတယ်ရှင်။
In one place to create a new service unlike anything that's been done before. Apple TV Plus.
Apple ကုမ္ပဏီကလေ TV Plus ဆိုပြီးတော့မှရုပ်မြင်သံကြားအစီအစဉ်တွေကိုလေ online ကနေပြီးတော့ထုတ်လွှင့်တော့မယ်တဲ့ကိုသားညုံကြီ
းဟုတ်တယ်ဗျဒီနိုင်ငံပေါင်း100ကျော်မှာဝန်ဆောင်မှုရမယ်လို့ဆိုတဲ့ Apple TV Plus ကိုမစ်ဆက်ပွဲမှာတော့ Hollywood ကနာမည်ကျော်တွေအများကြီးတက်ကြတယ်ဗျ
media လောကမှာထင်ရှားတဲ့ Oprah Winfrey တို့ရုပ်ရှင်လောကမှာကြော်ကြားတဲ့ဒီ director Steven Spielberg တို့ Penny ထုတ်လုပ်သူ JJ Abrams တို့နောက်သရုပ်ဆောင် Jennifer Aniston Reese Witherspoon တို့လိုမျိုးဒီ Hollywood အကျော်အမော်တွေနဲ့ကိုမိတ်ဆက်ခဲ့တာလေ Oscar ဆုရှင် director Steven Spielberg ကဆိုရင်စိတ်ကူးစိတ်တမ်းတွေကိုနီးပညာနဲ့ပေါင်းပြီးတော့မှဖန်တီးနိုင်စွမ်းရှိတဲ့ Apple Company နဲ့ပူးပေါင်းရတာဝမ်းသာစရာပဲလို့ကိုပြောသွားတယ
် This is my first time at Applethe place where imagination and technology join forces to change the world through sight and sound and touch.
စိတ်ကူးဉာဏ်တွေကိုအမြင်အကြားအတွေ့အာရုံတွေနဲ့လက်တွေ့ခံစားနိုင်အောင်လို့ဉာဏ်ပညာနဲ့ဖန်တီးခဲ့တဲ့ Apple Company ကကမ္ဘာကြီးမှာအပြောင်းအလဲတွေဖြစ်အောင်လုပ်နိုင်ခဲ့တယ်လို့ Steven Spielberg ကချီးကျူးပြောပြီးတော့မှ Apple TV Plus ကိုမိတ်ဆက်သွားတာရှင်။အခုလက်ရှိရှိနေတဲ့ Netflix တို့ Amazon Prime တို့ဟုလူရောလိုမျိုး online ကနေရုပ်သံ streaming ဝင်ဆောင်မှုပေးမဲ့ Apple Company က Star Power ကိုတုံးတယ်လို့ပြောရမှာပေါ့ကွသားညုံရ
HBO တို့ Showtime တို့လိုမျိုးဖျော်ဖြေလုပ်ငန်းကြီးတွေကထုတ်လုပ်တဲ့ရုပ်သံဇာတ်လမ်းတွေကို on demand ဝင်ဆောင်မှုပေးမှာနေမဟုတ်ဘူးကုမ္ပဏီကကိုပိုင်ရုပ်သံဇာတ်လမ်းတွေရုပ်ရှင်တွေမှတ်တမ်းရုပ်ရှင်တွေနောက်ဆင်းရဲပြောကြတဲ့ talk show တွေကိုလည်း Apple TV Plus ကနေပြီးတော့တင်ဆက်သွားမယ်ဆိုရယ်မဆုမြတ်မောက
လောလောဆယ်ကြီးညာထားတဲ့အတိုင်းဆိုရင်တော့ Oprah Winfrey ဖန်တီးမဲ့မှတ်တမ်းရုပ်ရှင်တွေ Apple TV Plus မှာပြမယ်။နောက် Jennifer Aniston တို့ Reese Witherspoon တို့နောက် Steve Carell တို့လုပ်မဲ့ Talk Show ဆွေးနွေးပြောမဲ့အစီအစဉ်ကိုလည်းပြမယ်။နောက် Spielberg ဖန်တီးတဲ့ဒီ Amazing Stories သိပ္ပံဇာတ်လမ်းတွေအစီအစဉ်တွေကိုလည်းပြလိုက်မယ်ရှင
်။အခုလိုမျိုးဒီအကျော်မော်တွေကိုစီရင်ပြီးတော့စီစဉ်တွေဖန်တီးပြသဖို့အဘက်ကလုပ်နေတာသူတို့ရဲ့စီးပွားရေးပုံစံကိုပြောင်းလိုက်တာပဲလို့ Creative Strategies ဈေးကွက်လေ့လာရေးလုပ်ငန်းကနည်းပညာဆိုင်ရာသုံးသပ်သူ Tim Bergerin ကပြောတယ်ဗျ။
I've never seen this much star power in one place at a tech event. So that was a first. And again, these were A-listers. These were some of the top.
ဒီပညာဆိုင်ရာပွဲမျိုးမှာကြော်ကြားသူတွေကိုအခုလောက်သုံးတဲ့ပွဲမျိုးအရင်ကတခါမှမတွေ့ခဲ့ဘူးပါဘူး။ JJ Abrams တို့ Oprah Winfrey တို့လို A-list ဝင်တဲ့ကြော်ကြားသူတွေတက်တဲ့ဆိုတာက Apple platform ကိုသူတို့ထောက်ခံအားပေးတယ်။အနာဂတ်မှာထူးထူးခြားခြားလုပ်မဲ့ Apple အစီအစဉ်တွေကိုသူတို့ယုံကြည်တယ်ဆိုတာပြသတာဖြစ်ပါတယ်။
တကယ်တမ်းပြောရမယ်ဆိုရင်ဒီ Apple က hardware ပိုင်းကိုအဓိကထားတဲ့ကုမ္ပဏီပါအခုတော့ video streaming လုပ်ငန်းဘက်ကိုလှည့်လာတယ်ဆိုတာကဒီအနာဂတ်ရေစီးအတိုင်းလိုက်တာလဲပါတယ်လို့နောက်တစ်ခုကလည်းဒီ iPhone လိုမျိုး Apple ပစ္စည်းတွေအယောင်ကကျလာတယ်အဲ့တော့ video streaming ဝင်ဆောင်မှုနဲ့ပုံမှန်ဝင်ငွေရအောင်လို့စီးပွားရေးကိုချဲ့တာလို့ဤပညာလောကမှာတော့တော်တော်လေးသုံးသပ်ကြရတယ်ရှင
် Apple TV channel တွေကိုကြည့်နိုင်မဲ့ Apple app ကိုမိလာတဲ့ကြလို့ရှင်ထုတ်တော့မယ်အဲ့ဒီ Apple TV app ကနေပြီးတော့ရုပ်သံဇာတ်လမ်းတွေကြည့်နိုင်မယ်ရုပ်ရှင်တွေကြည့်နိုင်မယ်အားကစားပွဲတွေသတင်းတွေအားလုံးကို iPhone, iPad, Apple TV, Mac ကွန်ပျူတာတွေပေါ်ကနေပြီးတော့ကြည့်လို့ရမယ်ဒါနဲ့မကဘူးဒီ online နဲ့ချိတ်နိုင်တဲ့ Smart TV တွေ Stream device set တွေအားလုံးကနေကြည့်လို့ရမယ်လို့ Apple ကတော့ကြေညာထားတယ်မဆုမြတ်မောင
် Video တွေကို online ပေါ်ကနေပြီးတော့ stream လုပ်ပြီးကြည့်နိုင်မဲ့ဝင်ဆောင်မှုမှာလောလောဆယ် Netflix ကရှေ့ပြေးနေတယ်ပြောရမယ်2009ခုနှစ်မှာဝင်ဆောင်မှုကိုစခဲ့တာခုဆိုရင်တော့မြန်မာနိုင်ငံအပါအဝင်ဒီတကမ္ဘာလုံးမှာ Netflix ဝင်ဆောင်မှုကိုယူထားတဲ့သူကတန်140လောက်ရှိနေပြီ။အဲဒါကြောင့် Apple ကအမိလိုက်ရမယ်လို့လည်းထောက်ပြနေပါတယ်
။ဒါပေမဲ့လည်း Apple ပစ္စည်းသုံးသူတွေတန်1000ချီရှိနေတဲ့အချိန်မှာ Apple TV App ကတစ်ဆင့်ကြီးမဲ့ပရိသတ်ကလည်းနည်းမှာမဟုတ်ဘူးလို့ Tim Bergeron ကတော့သုံးသပ်တယ်ဗ
ျ I don't think that people will jump just to Apple and kill Netflix. I think that Netflix will still be valuable as they invest in more content etc. But I do think that Apple has
သူက Netflix ကိုကြောက်ခိုင်းပြီး Apple ပဲပြောင်းလာကြလိမ့်မယ်လို့တော့ကျွန်တော်မထင်ဘူး Netflix ကလည်းအစီအစဉ်တွေအတွက်သူတို့ရင်းနှီးထားသလောက်ကုမ္ပဏီတန်ဖိုးရှိနေဦးမှာပါ Apple ကတပန်းတာရာကတော့သူရဲ့ iOS စနစ်သုံးတဲ့လက်ကင်ပစ္စည်းတွေကတန်း1000လောက်ရှိတယ် Mac computer သုံးနေကြသူတွေကတန်း300လောက်ရှိနေတယ်ဆိုတော့အဲ့ဒါကအများကြီးအားသာပါတယ
်နည်းပညာပိုင်းဆိုင်ရာစားသုံးသူပိုင်းသုံးသက်တဲ့သူ Carolina Milansi ကလည်း Apple က online streaming ဝန်ဆောင်မှုလုပ်မယ်ဆိုတဲ့အတွက်အရေးသွေးပိုင်းကတော့ပြောစရာလိုမှမဟုတ်ဘူးလို့ပြောပါတယ
် But I think ultimately is it, for me it was about across three different areas so TV gaming
ကျမအမြင်ကတော့လေ TV game နဲ့သတင်းလိုမတူတဲ့ခန္ဓာသုံးခုကို Apple ကလုပ်မယ်ဆိုတာကအရေးသွေးရှိတဲ့တင်ဆက်မှုတွေကိုလုပ်တော့မှာပဲလို့ကျမမြင်မိတယ်လေအစီအစဉ်ဖန်တီးသူတွေအတွက်အရာစရာပဲပေါ့ရှင် game ပဲဖြစ်ဖြစ်ရုပ်သံအစီအစဉ်တွေဖန်တီးသူတွေပဲဖြစ်ဖြစ်သတင်းတောက်ပဲဖြစ်ဖြစ်သူတို့ရဲ့တင်ဆက်မှုတွေကိုပြသနိုင်မယ့်နေရာသစ်တစ်ခုရရှိလာမယ်လို့ထင်ပါတယ
် Apple TV Plus ကိုစောင်းဘောမှာထွက်မယ်လို့ကြေညာထားပြီးမယ်ဈေးဘလောက်ယူမှာလဲဆိုတာကတော့မပြောသေးဘူးဗျဒါပေမဲ့ဆော့ဆော့ကပြောသလိုပဲ Netflix တို့ Amazon Prime တို့ Hulu တို့လိုမျိုးဝန်ဆောင်မှုတွေကိုရင်မောင်တန်းနိုင်အောင်လုပ်ရမယ်။နောက်ဆိုရင်တော့ Disney ကလည်း Disney Streaming ဝန်ဆောင်မှုပြီးတော့မှဆိုတော့တော်တော်လေးတော့ပြန်ရမယ်ထင်တယ်မဆွမ်းမော
။အဲဒါကြောင့်လဲဒီဝန်ဆောင်မှုတွေထက်သာအောင်ထူးခြားအောင်လို့ Apple ကဘလောက်လုပ်နိုင်မှာလဲဆိုတာကိုဤပညာအသားဝင်ကစောင့်ကြည့်နေကြတယ်လေ။ထေချာတာကတော့ Apple TV Plus ကိုမိတ်ဆက်ပွဲမှာတော့ Hollywood အကျော်မော်ရီနဲ့ပွဲထုတ်မိတ်ဆက်ခဲ့တဲ့အတွက်အများရဲ့အာရုံစိုက်မှုကိုတော်တော်လေးရခဲ့ပါရဲ့ရှင်။အဆူမြမွန်စီစဉ်တက်ဆက်ပြနေတဲ့ဘလော့ဂါတွေပြောသမျှအစီအစဉ်ဖြစ်ပါတယ်ရှင်မြန်မာလိုရေးနေကြတဲ့ဘလော့တွေကအများစိတ်ဝင်စားမယ့်အကြောင်းအရာတွေနိုင်ငံတကာဘလော့ဂါတွေနဲ့ IT စောင့်ပါရှင်တွေကြားအပြောများအရေးများနေတဲ့အကြောင်းတွေကိုအခုလိုဘလော့ဂါတွေပြောသမျှအစီအစဉ်ကနေတနင်္လာနေ့ညဘက်အစီအစဉ်တိုင်းမှာတင်ဆက်ပေးနေတာဖြစ်ပါတယ်အခုမရေးတန်တာကျော်စီစဉ်တက်ဆက်ပြနေတဲ့တက်တန်ရောင်သတင်းလွှာကိုနားဆင်ကြရအောင်ပါရှင်
မင်္ဂလာပါရှင်အားလုံးစိတ်လက်ပျော်ရွှင်ပေါ်ပါကြပါစေဒီတစ်ပတ်သက်တဲ့အောင်သတင်းတော်မှာတော့နာမည်ကျော်ဟောလိဝုဒ်မင်းသားကြီးတဦးရဲ့ချက်ကဘာကအင်းပြိုကျတော့မယ့်အခြေအနေရောက်နေပါပြီတဲ့သမရဘုရှေသမီးကတော့ MBC ရဲ့လူကြိုက်များမနက်ခင်းအစီအစဉ်ကိုတင်ဆက်မှာဖြစ်ပါတယ်ဒီလိုမျိုးကဘာတလောကထင်ပေါ်ကျော်ကြားသူတွေနဲ့နှုတ်ပညာလောကကသတင်းတူတူတွေတွေကိုပြောပြပေးသွားပါမယ်ရှင် Everyone can rock out like a superstar အော်စကာဆုရမင်းသားကြီးအန်တိုနီဟော့ပကင်းစ်ရဲ့အမေရိကန်နောက်ပိုင်းကယ်လီဖိုးနီးယားပြည်နယ်မာလီဘူးမြို့ကတန်ပေါင်းများစွာတန်တဲ့နေအိမ်ကြီးကဂျာကဘာနိုင်စင်ပြီးပျို့ကြတော့မယ့်အခြေအနေတဲတဲလေးပဲလိုပါတော့ရဲ့သူ့ရဲ့နေအိမ်ဘုံကိုဝေဟင်ဗီဒီယိုတွေကနေပြီးတွေ့နိုင်ပြီးအဲ့အနာကကဘာကအခုနှစ်ပိုင်းတွေအတွင်းမှာတစားတစားရာသီဥတုတိုက်စားပြီးပျို့ကြလာနေတာပါမနစ်ကနိုဝင်ဘာလကလည်းအဲ့ဒီဘက်မှာတော်မီအကြီးကျယ်လောင်ယာကနေသူရဲ့မာလီဘူးရက်ကွက်ရောအိမ်နာကကာလာဘာစာရက်ကွက်မှာပါအိမ်တွေတော်တော်များများမီးတဲ့ပါသွားခဲ့ရပါတယ်။သူ့အိမ်ကတော့တည်တည်လေးပဲမီးကနေလွတ်သွားတာပါ။အဲ့ဒီရက်ကွက်တွေကလည်းအထူးသဖြင့်ရမ်းချမ်းသာတဲ့နာမည်ကြီးအမှုပညာရှင်တွေဖျော်ဖြေလုပ်ငန်းကတထီးတွေနေကြတာပါ။ပင်လယ်ကြီးကိုမျက်နှာမူထားပြီးတောင်ကုန်းလေးတွေနဲ့မြင်းမြင်းတစ်ပြင်ရှိတဲ့အရမ်းမှာသူတို့တွေကခြံကျယ်ကြီးတွေနဲ့တထီးတန်းနေကြတာဖြစ်ပါတယ်။ဟောလိဝုဒ်နာမည်ကြီးမင်းသား Tom Hanks နဲ့အဆိုတော် Britney Spears တို့လည်းအိမ်မှာနေထိုင်ပါတယ်ရှင်။အမေရိကန်သမ္မတဟောင်း George W. Bush ရဲ့သမီး Jenna Bush ကို American NBC ရုပ်သံလိုင်းကသူ့နာမည်ကျော် Today အစီအစဉ်မှာပူရဲအစီအစဉ်တင်ဆက်သူဖြစ်နေခန့်လိုက်ပါတယ်။သူဒီ AP လကစပြီးတော့အဲ့ဒီ show အတွက်အလုံးလုံးမှာပါ။ Today အစီအစဉ်ဟာနေ့သစ်တစ်နေ့အတွက်ထိတ်ဆုံးရောက်သတင်းတွေကအစမိုးလေဝသနဲ့ lifestyle လူနေမှုဘဝစိတ်ဝင်စားစရာသတင်းမျိုးစုံအကြောင်းအရာမျိုးစုံကို၄နာရီကြာပြောကြဆိုကြဆွေးနွေးကြတဲ့အစီအစဉ်ဖြစ်ပြီးတော့စကားဝိုင်းပြောကြဆွေးနွေးကြရေးကြမောကြနဲ့ပေါ့ပါပုံနဲ့တင်ဆက်ပေးထားပါတယ်။ဂျန်နာကဒီ Today Show နဲ့တိတ်တော်ဆိုင်လာသူမဟုတ်ပါဘူး။သူက MBC ရဲ့ရုပ်သံသတင်းထောက်လုပ်ခဲ့တာကြားပြီးဖြစ်ပြီးတော့ Today Show မှာလည်းမကြာခဏဆိုစလို့ကဏ္ဍဆောင်ကနေပါဝင်ခဲ့ဘူးတာပါ။သူတင်ပြတဲ့သတင်းတွေနဲ့အကြောင်းအရာတွေကိုကြည့်မယ်ဆိုရင်ဂျန်နာရဲ့သတင်းနောက်ပိုကိုတွေ့နိုင်ပြီးတော့သူ့ရဲ့ဟာတာညံကလည်းသူလာတဲ့ Texas ပြည်နယ်အရွယ်လောက်ကြီးပါတယ်လို့ NBC သတင်းဌာနကဥက္ကဋ္ဌကပြောပါရဲ့။သူတို့ NBC ရဲ့ Today အစီအစဉ်နဲ့အပြိုင်ဆိုရင်တော့ABC ရုပ်သံရဲ့ Good Morning America အစီအစဉ်ရှိပြီးတော့အဲ့ဒီအစီအစဉ်ကလည်းအခုလက်ရှိမနေ့အစောထုတ်လွှင့်ခြင်းကိုပို့ပြီးတော့အချိန်တိုးလိုက်ပါတယ်ရှင် ဖိဖိတော်ဝင်မိသားစုရဲ့နောက်ဆုံးချွေးမတော်ဖြစ်တဲ့အမေရိကန်ရုပ်ရှင်မင်းသမီးမေဂန်မာကယ်ဟာတော်ဝင်မိသားစုရဲ့ဆယ်စုနှစ်လေးခုနှစ်ပေါင်း40အစဉ်လာချက်ကိုဖောက်ဖျက်လိုက်ပုံရပါတယ်။သူကသူ့ခမွန်ဖြစ်သူ Harry ရောသူ့ရဲ့အကိုဝီလျံရောပြီးတော့မင်းသား William ရဲ့ကလေးသုံးပါးမွေးဖွားတဲ့ London ဆေးရုံမှာကလေးမမွေးဘူးလို့ပြောလိုက်တယ်ဆိုပြီးတော့ Britain ကသစံသတင်းစာမှာပါလာတာပါ။မနေ့ကပဲလက်ထပ်လိုက်ကြတဲ့မင်းသား Harry နဲ့ Meghan တို့ဟာဒီနွေဦးမှာသူတို့ရဲ့ပထမဆုံးကလေးဖွားမြင်မှာဖြစ်ပါတယ်။ Saint Mary ဆေးရုံရဲ့လင်းတို့ဆောင်မှာ1998ခုနှစ်အရှေ့ဆန်ဝီလာမင်းသားရဲ့တတော်ကြီးဖြစ်တဲ့ William ကဆလို့တော်ဝင်ကလေးတွေမွေးနေကြဖြစ်ပေမဲ့လေအခုမေဂန်ကအဲ့မှာသူကလေးမမွေးဘူးလို့ပြောလိုက်တာပါသူ့ရဲ့ခမွန် Harry ကိုရောမိခင်ဖြစ်သူဝီလာမင်းသမီး Diana က1984မှာအဲ့မှာမွေးဖွားခဲ့တာဖြစ်ပြီးတော့မင်းသား Harry ရဲ့အကိုမင်းသား William ရဲ့ဇနီးကိတ်ကလည်းသူ့ရဲ့ကလေး၃ယောက်စလုံးဖြစ်တဲ့ George Charlotte နဲ့ Louis တို့အားလုံးအဲ့မှာမွေးဖွားတာပါဒါမဲ့လည်းအခုမေဂန်အလှကြတော့သူတို့လက်ရှိနေနေတဲ့ဝင်းဆန်မြို့လေးနဲ့တိတ်မဝေးတဲ့ဆေးရုံတစ်ခုမှပဲမွေးမယ်လို့ပြောပါတယ်။လန်ဒန်ကစိန့်မယ်ရီဆေးရုံမှာလူဝင်လူထက်တိတ်ပြောများတဲ့ဆေးရုံကြီးဖြစ်လို့ဆေးရုံခက်သေးသေးမှပဲတိတ်တိတ်ဆိတ်ဆိတ်မွေးဖွားခြင်းတယ်လို့သူတို့နဲ့နှီးဆက်တဲ့အတိုင်းဝိုင်းကပြောတယ်ဆိုပြီးတော့သက်ဆန်းသတင်းစာမှာဖော်ပြပါတယ်။ဒီကိစ္စနဲ့ပတ်သက်ပြီးတော့တော်ဝင်မိသားစုပြောခွင့်ဆိုခွင့်ရှိတဲ့ကန်စင်တဲ့နန်းတော်ကတော့ချက်ချင်းတုံ့ပြန်လာတာမျိုးမရှိသေးပါဘူး။အခုသူတို့မွေးမဲ့ကလေးကတော်ဝင်မိသားစုရဲ့ထင်းထဲမွေဆက်ခံမှုတတမမြောက်နေရာမှာရှိတဲ့သူဖြစ်ပေမဲ့လည်းသူတို့ရဲ့တရင်ကိုတကွာလုံးကစိတ်ဝင်စားစောင့်ကြည့်နေတာပါ။အဲ့ဒီအိမ်ရှိမင်းသားရဲ့သားတော်နှစ်ပါးဖြစ်တဲ့ William နဲ့ Harry တို့နဲ့သူတို့ရဲ့ဇနီးရဲ့အပြင်သွားရင်လည်းနာမည်ကျော်အနုပညာရှင်တွေလိုပဲလူတွေကစုပြုံပြီးလိုက်တက်ကြတာဖြစ်ပါလေရှင်။တဲ့နော်အစီအစဉ်ကိုရေဒီယိုမှာအပတ်စဉ်တင်းလာညပိုင်းအစီအစဉ်မှာထုတ်လွှင့်ပေးနေပါတယ်ရှင်။ဒီသတင်းတော်ကိုရုပ်ရောအတန်ရောအပြည့်စုံကြည့်ကြနေဆိုရင်တော့ရုပ်မြင်သံကြားမှာတင်းငရီမနေ့တိုင်းမှာစတင်ထုတ်လွှင့်တဲ့ VOA အပတ်စဉ်မဂ္ဂဇင်းအစီအစဉ်မှာကြည့်ရှုနိုင်ပါတယ်။ VOA မြန်မာပိုင်းရဲ့အင်တာနက်မှာဆိုရင်လည်း YouTube နဲ့ Facebook စာမျက်နှာတွေပေါ်မှာရှုစားနိုင်ကြပါတယ်ရှင်။ပျော်ရွှင်စရာနေ့လေးတစ်နေ့ဖြစ်ကြပါစေနော်။ I'll have my own yacht. I'll have my own jet.
မေတ္တနာကျော်ရဲ့တက်တန်အောင်သတင်းလွှာကိုနားဆင်ကြရတာပါရှင်။ကဘာတဝန်းကအမှုပညာအကစားစာပေရင်ကျေးမှုစသဖြင့်နေပေတီးတီးကထင်ရှားကျော်ကြားလူသိများသူတွေအကြောင်းတပတ်အတွင်းသတင်းအထွေတွေကိုသိချင်ရင်တော့ဒီတက်တန်အောင်သတင်းလွှာကိုနားဆင်နိုင်ပါရဲ့ရှင်။အခုဆက်ပြီးသူယုံကြည်ရာအစီအစဉ်ကိုနားဆင်ကြရပါမယ်။ရန်ကုန်မြို့ကအငိမ့်စားဆရာမဒေါ်ရိုစီခင်ပါကိုယုံကြည်တယ်လဲဆိုတာဝေမျှထားပါရယ်။မတ်မိုးဖြူကအစီအစဉ်တင်ဆက်ထားတာပါရှင်။
လူပြောဟာကောင်းတာကိုလုပ်ပြီးမကောင်းတာကိုမလုပ်ဘူးဆိုရင်အသက်ကြီးတဲ့အစ်ဒီဘောကကောင်းသွားဖို့အလားအလာရှိတယ်လို့ယုံကြည်ပါတယ်ချင်းကောင်းတာနဲ့မကောင်းတာကိုဘယ်လိုခွဲခြားသိနိုင်မလဲဆိုရင်တော့ဒီမတို့ရဲ့ဘာသာတရားအသီးသီးနဲ့မိဘဆရာသမားမိသားစုပေါင်းရင်းချင်းစားကောင်းပြေကောင်းများဖတ်ထုတ်လေ့လာခြင်းများမှရရှိနိုင်မယ်လို့ယုံကြည်ပါတယ်ဒီမတို့ရဲ့ဗုဒ္ဓဘာသာမှာဆိုရင်ဘုရားရှင်ဟောကြားတော်မူတဲ့မင်္ဂလာတုတ်တော်ဆိုတာရှိပါတယ်အဲ့ဒီတုတ်တော်မှာနံပါတ်10အချက်ကပါဠိလိုအရတိဝိရတိပါပါမြစ္ဆပါဏသတံကမောအပမဒောစာတမေတုအိတ္တမင်္ဂလာမုဒ္ဓမံဆိုတဲ့အဆုံးအမရှိပါတယ်အတိတ်ပဲကတော့မကောင်းမှုမပြုရန်ကိုနှုတ်ဆေးပြင်ချောင်းခြင်းမှာဘူးရစ်တေစာတောက်စားခြင်းမှာချောင်းခြင်းမှာကုသိုလ်ကောင်းမှုတို့မှာမမေ့မနှောပါနဲ့လို့အတိတ်ပဲရပါလိမ့်ရှင်ဒီထဲမှာပထမအချက်ကကျမယုံကြည်ရာဖြစ်ပြောခဲ့တဲ့အချက်ဖြစ်ပါတယ်ဒုတိယအချက်ကတော့ဒီကနေ့လူငယ်တွေတော်များများရင်ဆိုင်နေရတဲ့ဘုရားရှင်ဝါပြဿနာဖြစ်ပါတယ်။ဘုရားရှင်ရဲ့ညံတော်ကြီးနဲ့လွန်ခဲ့တဲ့နှစ်ပေါင်း1500လောက်ကကြိုပြစ်တောင်းပြစ်ဆုံးမခဲ့တာဖြစ်ပါတယ်။ဒါကိုကလေးဘွားရဲ့ခံယူသွားရလို့ရှိရင်အရွယ်ရောက်တဲ့အချိန်မှာဘုရားကိုရှောင်ကျဉ်သွားနိုင်မှာဖြစ်ပါတယ်။သူတော်ကောင်းများကလည်းစကားအတူတူနဲ့ဆုံးမထားပါတယ်။မကောင်းမှုမှန်သမျှအစမလုံနဲ့အဆုံးမချဖြစ်သွားရတယ်လို့ဆုံးမထားပါတယ်။တတိယအချက်ဖြစ်တဲ့ကုသိုလ်ကောင်းမှုတို့မှာမမေ့မလျော့ပါနဲ့ဆိုတာကလည်းအတ္တဟိတပရဟိတတို့မှာမမေ့မလျော့မပေါ့ဆဖို့ဖြစ်ပါလေ။ကိုကောင်းမှုလည်းလုပ်ရပါမယ်။က ိုနဲ့နီးသောဝေးသောသူများအတွက်လည်းကောင်းမှုကိုလုပ်ရမယ်လို့ယုံကြည်ပါတယ်။အဲ့ဒါကလည်းဘာသာတရားမြင်နဲ့တို့ပဲပြောရရင်ဌာနတိတာဘာဝနာ၃ပါးလို့မြင်ပါတယ်။ဒီအထိုင်လျောက်ပေးကမ်းနိုင်ရမယ်နှစ်အနည်းဆုံး၅ပါးသီလလုံခြုံရမယ်သုံးသမထဝိပဿနာတရားတို့ကတော့ဒီကနေ့နိုင်ငံအသီးသီးမှာပြန်ပွားထွန်းကားနေပြီဖြစ်လို့ဝင်ရောက်လေ့လာကျင့်သုံးနိုင်ကြပါပြီဖြစ်ပါတယ်ကျွန်မပြောခဲ့တဲ့အထက်မှာစာကောင်းပြေကောင်းများဖတ်ရှုခြင်းဖြင့်လောကီသက္ကုတ်တရားအဋ္ဌဉာဏ်များ꽌များပြီးလူကြီးမိဘဆရာသမားများမှတစ်ဆင့်တပည့်သားများမိဘများမှတရှင်သားပြီးမြင်းမြင်းများမိသားစုညီကိုမောင်နှမချင်းချင်းတငယ်ချင်းချင်းချင်းတို့တို့လက်ဆင့်ကမ်းမျှဝေနိုင်ပါတယ်ဒီနေ့ Facebook မှာအဲ့ဒီအတိတ်တရားတတိတရားလေးတွေမျှဝေတာကိုဝမ်းသာစရာတွေ့ရှိရပါတယ်ဒီနေ့လူငယ်နောက်ဝယ်လူကြီးဆိုသလိုလူကြီးဘဝအနာဂတ်လက်ပတ်နိုင်ဖို့ကလေးတငယ်လေးတိုင်းဘဝလက်ပတ်နိုင်ကြပါစေလို့ဆုတောင်းမေတ္တာပို့သရင်ကျမရဲ့မိဘဆရာသမားများကိုကာရဝပြုပြီးပြန်လာလိုက်ပြရစီ
အပတ်စဉ်တင်ဆက်နေတဲ့သူယုံကြည်ရာခန္ဓာအတွေ့ဘလို့အကြောင်းအရာမျိုးမှမဆိုကိုယုံကြည်ရာလေးတွေကိုပါဝင်ဆွေးနွေးပြေဖို့ဖိတ်ခေါ်ပြရစီ email လိပ်စာ burmese@voanews.com burmese@voanews.com ကိုစာရေးပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုအကြောင်းကြားလိုက်ပါခင်ဗျာကျွန်တော်ပြန်ဆက်သွယ်ပါမယ်
မမိုးဖြူစီစဉ်တင်ဆက်ပေးနေတဲ့သူယုံကြည်ရာစီစဉ်ကိုအခုလိုတနင်္လာနေ့ညတိုင်းမှာအသစ်နားဆင်နိုင်ပြီးကြာသာပတေးနေ့မနက်မှာနောက်တစ်ချိန်ပြန်ပြီးတော့နားဆင်နိုင်ပါရဲ့ရှင်။ကျမတို့ VOA ကိုအင်တာနက်ကနေပြီးတော့ဝေဖန်ချန်ပေးစာတွေပေးပို့လို့ရတဲ့နားဆင်လို့ရတဲ့တည်သချင်းတွေတောင်းယူလို့ရတဲ့ဆိုရင် VOA email လိပ်စာက burmese@voanews.com ဖြစ်ပါတယ်။စာတိုက်ကနေဆက်သွယ်လို့ရရင်တော့ VOA American အသံမြန်မာပိုင်းစီစဉ်ရန်ကုန်စာတိုက်ကြီးစာတိုက်တစ်တာအမှတ်855ကိုဆက်သွယ်နိုင်ပါရဲ့ရှင်။မနက်ပိုင်းအင်ကာနေ့မနက်ပိုင်း6နာရီကနေ9နာရီအထိထုတ်လွှင့်မယ့်အစီအစဉ်တွေကိုလိုင်းထိုမီတာ18 19 25နဲ့ဒုတိယနာရီဝက်မှာလိုင်းလံမီတာ190တွေကနေတိုက်ရိုက်ဖမ်းယူနိုင်နိုင်ပါတယ်ရှင်အခုတနင်္လာနေ့ညပဲထိတ်တန့်ရောက်နေတဲ့နိုင်ငံတကာသတင်းအကျဉ်းချုပ်ကိုကိုသားညုံကပြောပြပေးပါဦးမယ်ရှင်
တူရကီနိုင်ငံမှာတနင်္လာနေ့ကကျင်းပခဲ့တဲ့ဒေတန်ဒရယူကောက်ပွဲတွေမှာသမ္မတယူဆက်ထယက်အာဒူဝန်ရဲ့ AKP ပါတီကတည်ထောင်တာကိုရှုံးနိမ့်သွားပါတယ်။မြို့တော်အန်ကာရာပါဝင်နိုင်ငံတော်အရေးပါတဲ့မြို့တွေမှာရှုံးနိမ့်ခဲ့တာပါ။နိုင်ငံရဲ့အကြီးဆုံးအစ္စတန်ဘူမြို့မှာယူကောက်ပွဲရလဒ်ကိုတရားရဂနုံပြည်အောင်လို့အပိသက်မချညာနိုင်သေးပေမဲ့တရားဝင်ထုတ်ပြန်ပြီးသလောက်အကျိတ်နဲ့ဖြစ်နေပြီးတော့နှစ်ဖက်စလုံးကအနိုင်ရတယ်ဆိုပြီးပြောနေပါတယ်။မဲလိန်နိုင်မှုအတွက်ရလဒ်အပြစ်ကိုမချညာသေးတာဆိုပြီးတော့အတိုက်ခံတွေဘက်ကအာဏာရှိသူတွေကိုဆွဆဲနေပါတယ်။ဗင်နီဇွဲလားနိုင်ငံမှာတော့ရက်30တွင်လက်ဆက်မီအလှည့်ကျပေးမဲ့အစီအစဉ်ကိုသမ္မတနီကိုလတ်စ်မဒူရိုကရွေးပင်သံကြားပေါ်ကနေပြီးတော့တနင်္လာနေ့မှာကျင်းပပါတယ်။နိုင်ငံမှာရေးပေးဝေးရေးနဲ့တည်ယူပို့ဆောင်ရေးလုပ်ငန်းတွေကိုကိုင်တွေ့ဖြည့်ရှင်းနိုင်မှုအတွက်မီအလှည့်ကျပေးသွားမယ်ဆိုပြီးတော့သမ္မတကပြောပါတယ်။ရက်ပေါင်း30ကာလအတွင်းမှာကျောင်းတွေကိုစပိတ်ထားမှဖြစ်ပြီးတော့မီအားချွေတာတဲ့အနေနဲ့အလုပ်ချိန်တွေကိုလည်းရှော့ချမယ်ဆိုပြီးတော့သမ္မတမဒူရိုကပြောပါတယ်။နိုင်ငံမှာမကြာခဏမီးပြတ်နေတာကိုမချေနှက်ကြတဲ့ပြည်သူတွေကသံမုံတီးတာတွေအမိုက်တွေကိုလမ်းပေါ်မှာမီးရှို့တာတွေကိုတနည်းနည်းလေးကပဲလုပ်ခဲ့ကြတဲ့ပြင်သမ္မတမဒူရိုကိုလည်းအော်ဟစ်ဆဲဆူတာတွေလုပ်ခဲ့ပါတယ်။မီးမလာတဲ့အတွက်အင်ဂျက်ပစ္စည်းတွေရေကဲတတာတွေမှထားမရ၊ဗန်တွေပိတ်လို့ငွေထုတ်မရဖြစ်နေတဲ့ Caracas မြို့တော်ကအင်ရှင်မတွေအတော့ကိုမကြည်မနက်ဒေါသထွက်နေပါတယ်။အခုလိုလက်စစ်တာပြတ်နေရတာကအမေရိကန်ရဲ့အဖြတ်အမောက်လိုအပ်တူကြောင့်ဖြစ်တယ်လို့သမ္မတမဒူရိုကဆွဆွဲခဲ့ပါတယ်။ဂျပန်နိုင်ငံမှာတော့ဘီရင်တစ်နန်းတက်တဲ့ခါမှာရေးဦးဝနန်းဆဲလို့သတ်မှတ်ခေါ်ဆိုမယ်ဆိုပြီးတော့ဒီကနေ့ထုတ်ပြန်ကြေညာလိုက်ပါတယ်။နန်းဆွန်နော်မဲဒီလက်ရှိဘီရင်အာခီဟီတိုရဲ့တားတော်အင်ရှိမင်တာနာရူဟီတိုမီလာတရနေမှာနန်းတက်တဲ့ခါမှာရေးဦးဝနန်းဆဲအဖြစ်နဲ့ခေါ်ဖို့တုံ့နှုတ်ဖို့အတွက်အစိုးရကသတ်မှတ်တယ်လို့ဝန်ကြီးချုပ်ရှင်ဆူအာဘဲကကြေညာခဲ့တာဖြစ်ပါတယ်။ရှီယောင်းကပြားစာအုပ်ဖြစ်တဲ့မန်ယူရှူတဲမှာပါတဲ့စကလုံးတွေကဆင်းသက်လာတာဖြစ်တယ်လို့ဝန်ကြီးချုပ်အေဘဲကပြောပါတယ်ခင်ဗျာ။
တနင်္လာနေ့ညပိုင်းထိတ်တန့်ရောက်နေတဲ့နိုင်ငံတကာသတင်းအကျဉ်းချုပ်ကိုကိုသားညွန်ဦးပြောပြပေးသွားတာပါ။ဒီညစီစဉ်ထုတ်လွှင့်ရေးမှုကမတ်ဆူမွန်ဖြစ်ပြီးတန်ဖန်းအင်ဂျင်နီယာကတော့ Nelson Loops ဖြစ်ပါတယ်ရှင်။အခုထုတ်လွှင့်ပေးခဲ့တဲ့ည9နာရီကနေ10နာရီထိအစီအစဉ်အစအဆုံးကိုတန်လွှင့်ချင်းပြီးပြီးချင်းည10နာရီကနေ17နာရီထိလိုင်းဒိုမီတာ25နဲ့32တို့ကနေဖမ်းယူနာဆင်နိုင်ကြပါတယ်။ VOA သောတာရှင်များနဲ့တကွမြန်မာပြည်သူပြည်သားအားလုံးကိုရော့စိတ်ပါရှင်လန်းချမ်းမြေကြပါစေ။ VOA ကိုနားဆင်ကြတဲ့အတွက်ကျေးဇူးအထူးတင်ပါတယ်ရှင်။
This program has come to you from the Voice of America, Washington.